Welcome to the Voice of America in Burmese.
ပြန်ပေါင်းကြိုးရညညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2024ခုနှစ် December 8ရက်ဒီနေ့ဝင်နေတဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုင်းတို့ပြီးတဲ့1925 30နှစ်နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါခင်ဗျာ။ဒီညအတွက်အစီအစဉ်အမှုကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံမှာရုတ်တရက်ထိုးစစ်ဆင်ခဲ့တဲ့သဘုံတွေကဒီနေ့ပဲဒမက်စကတ်မြို့ကိုထိန်းချုပ်လိုက်ရတာကအစိုးရအုပ်ချုပ်မှုလည်းပြိုလဲသွားပါတယ်။ဒီကိန်းဒီနယ်မောင်တော်မှာရှိတဲ့စစ်ကောင်စီစခန်းတွေအားလုံးကိုထိ ंछ ုပ်လိုက်ပြီလို့အာခတ်တတို့အေအဖွဲ့ကဒီနေ့ပဲကြေညာပါတယ်ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နေနဲ့အတူပြောပြပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့သတင်းပေးပို့ချက်တွေနဲ့ပတ်စံကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ Washington DC ကတရုတ်တမ္မတ်နေရှိမှာမြန်မာအရေးလှုပ်ရှားသူတွေမနေ့ကတွားရောက်ဆန္ဒပြခဲ့ကြပါတယ
်တရုတ်ရှိချင်းမဲ့ဆိုရဲမှားရွေးတဲ့ policy ကိုကြောင်းမြန်လှန်နိုင်အောင်ပြောင်းလဲနိုင်အောင်တဲ့ပြပေးကြဖို့ကျွန်တော်ပြည်သူတွေအတောင်တင်ပြမယ်ဆိုတော့ကျွန်တော် Global Action Against China Middle East မြန်မာဆိုတဲ့ GAA CMN ဆိုတဲ့ campaign Global campaign ကိုကျွန်တော်စတင်ခဲ့တာဖြစ်ပါတယ
်မြန်မာရေးတက်ကြွလို့ရှားသူကိုရေးပြောသွားတာဖြစ်ပါတယ်ပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်တော့အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကမ္ဘာမြန်မာမီဒီယာမြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာရုတ်တရက်ထိုးစစ်ဆင်ခဲ့တဲ့ဒဘုံတွေကဒီကနေ့ပဲဒမက်စကတ်မြို့ကိုထိန်းချုပ်လိုက်ရတာကအစိုးရအုပ်ချုပ်မှုပြိုလဲသွားပါတယ်နှစ်ပေါင်း50ကျော်သမ္မတဘာရှာအာဆတ်မိသားစုရဲ့အုပ်ချုပ်မှုအဆုံးသတ်သွားတဲ့အတွက်လူတွေလည်းလမ်းမပေါ်ထွက်အောင်ပွဲခံခဲ့ကြတာပါသမ္မတကိုရာဂကဖျက်ချလိုက်ပြီးဖမ်းဆီးထားသူအလုံးကိုလည်းပြန်လွတ်ပေးလိုက်တဲ့အကြောင်းအုပ်စုတစုကလည်းနိုင်ငံပိုင်မီဒီယာကနေကြေညာပါတယ်လွတ်လပ်တဲ့စီးရီးယားနိုင်ငံရဲ့အဖွဲ့အစည်းတွေကိုထိန်းသိမ်းကြဖို့လဲဒမက်စကတ်သိမ်းပိုက်မဲ့စစ်စင်ရေးအဖွဲ့အဖြစ်အမည်ပေးထားတဲ့တိုက်ခိုက်အုပ်စုကဒဘုံတွင်နဲ့လူလူကိုတိုက်တွန်းတဲ့အကြောင်းကြေညာချက်မှာထည့်သွင်းပြောဆိုထားတာပါဒဘုံတွင်မြို့တော်ကိုစတင်ဝင်ရောက်လာချိန်မှာပဲသမ္မတအာဆတ်တိုက်ပြည်ကနေထွက်ခွာသွားပြီဖြစ်တဲ့အကြောင်းစီးရီးယားစစ်ပွဲစောင့်ကြည့်ခဲ့ကအဖွဲ့ရဲ့အကြီးအကဲကပြောဆိုလိုက်ပြီးနိုင်ပိုင်းကြမှာကြေညာချက်ထွက်ပေါ်ခဲ့တာဖြစ်ပါတယ်လူပေါင်းထောင်ထောင်ချီတည်ဆုံပြီးတိုက်ပြည်လူဦးရေ23သန်းရဲ့ထက်ဝက်လောက်နေရာစွန့်ခွာရတဲ့14နှစ်နီးပါးကြာပြည်တွင်းစစ်အတွင်းသမ္မတထွက်ပြေးရတဲ့ဒီဒဘုံတွင်ရုတ်တရက်ထိုးစစ်ဆင်အောင်ပွဲခံနိုင်တဲ့ပုံမှာတော့မြို့တော်ကလူလူကလည်းအားအသင့်နေကြပါတယ်
ယူကရိန်းမှာအများဆုံးအပြစ်ခတ်ရဆဲကြဖို့အမေရိကန်ရွေးကောက်ခံသမ္မတဒေါနယ်ထရန့်ကယူကရိန်းနဲ့ပြည်သူသမ္မတတို့နဲ့ပါရီမြို့တော်မှာတွေ့ဆုံပြီးဒီကနေ့မှပဲတိုက်တွန်းလိုက်ပါတယ်။ရပ်ပေါင်းတစ်ထောင်ကျော်စစ်ပွဲရဲ့ယူကရိန်းကညှိနှိုင်းဖို့လိုလားကြောင်းလဲသူ့ကိုယ်ပိုင် Truth လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။အစကတည်းကမဖြစ်တဲ့စစ်ပွဲကြောင့်ယူကရိန်းရောရုရှားမှာပါစစ်တီထောင်ပေါင်းချီတင်ဆုံးခဲ့ရတယ်လို့လည်းပြောပါတယ်။အများဆုံးအပြစ်ခတ်ရဆဲပြီးဆွေးနွေးညှိနှိုင်းမှုတွေစတင်ပြီလို့လည်းတိုက်တွန်းခဲ့ပါတယ်။အသက်ပေါင်းများစွာအချီးနှီးဆုံးရှုံးနေရပြီးမိသားစုပေါင်းများစွာဘဝပြတ်နေရတဲ့စစ်ပွဲကိုအဆုံးသတ်နိုင်အောင်စတင်ကြိုးပမ်းဖို့လည်းရုရှားသမ္မတဗလာဒီမီယာပူတင်ကိုတိုက်တွန်းထားပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့နဲ့ပါရီမြို့တော်မှာစနေနေ့ကတွေ့ဆုံပြီးမှပဲရွေးကောက်ခံသမ္မတထရန့်ရဲ့တိုက်တွန်းချက်ထွက်ပေါ်လာခဲ့တာပါ။ယူကရိန်းသမ္မတကတော့တွေ့ဆုံမှုဟာအပြုသဘောဆောင်တယ်လို့ပြောခဲ့ပါတယ်။ရင်းကြီးအတွက်ညီနိုင်ရမှာယူကရိန်းအတွက်မျှတမှုရှိဖို့လိုအပ်ပြီးဒါမှသာရုရှားနဲ့ရုရှားသမ္မတပူတင်တို့လိုရန်လိုသူတွေနောက်တစ်ကြိမ်အလားတူမလုပ်အောင်တားဆီးနိုင်မယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
ပြည်သူနိုင်ငံမှာပြင်းစင်ပြီးစီးသွားတဲ့ Notre Dame ဘုရားကျောင်းပြန်လည်ပွင့်လှစ်တဲ့အခမ်းအနားကိုနိုင်ငံတကာကဒါဇင်နဲ့ချီတဲ့ခေါင်းဆောင်တွေတက်ရောက်ရမှာ American သမ္မတကတော့ Jay Biden နဲ့ယူကောက်ခံသမ္မတ Donald Trump တို့လည်းပါဝင်ကြပါတယ်မိလာမှုကြောင့်ထိခိုက်ပျက်စီးမှုတွေကို9နှစ်ကြာပြင်ဆင်မှုတွေပြီးပါရီမြို့တော်ကအထင်ကရဘုရားကျောင်းမှာဒီကနေ့တင်းနှင်းခုနေနေမှာပဲပထမဆုံးချိန်ဘာသာရေးအခမ်းအနားတွေလည်းပြန်လည်ကျင်းပခဲ့ကြတာပါစနေနေ့ကပြန်လည်ပွင့်လှစ်တဲ့အခမ်းအနားကိုတော့ရာသီဥတုအချိန်တွေကဘုရားကျောင်းထဲမှာကျင်းပခဲ့ရပါတယ်ဘုရားကျောင်းပြင်ဆင်ပြီးစီးသွားတဲ့အတွက်ဝမ်းမြောက်တဲ့အကြောင်းပိုယမ်းမင်းကြီး Francis ကလည်းအခမ်းအနားကိုတဝင်လောပေးပို့ခဲ့ပါတယ်ခင်ဗျာ
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 15.63 ညလိုင်းထိုမီတာ25 kHz 11.83 ည လိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်မှာရှိတဲ့စစ်ကောင်စီစခန်းတွေအားလုံးကိုထိန်းချုပ်လိုက်တဲ့အကြောင်းအာကတ်တတော်အေအေဖွဲ့ကဒီနေ့ပဲကြေညာပါတယ်နောက်ဆုံးကြံနေတဲ့နေကြဆောင်ရဲတပ်ဖွဲ့စခန်းကိုတနင်္ဂနွေနေ့အစောပိုင်းမှာတိုက်ခိုက်သိမ်းပိုက်လိုက်ပြီးနောက်ဆက်တွဲရှင်းလင်းမှုတွေကြောင့်တိုက်ပွဲတွေစစ်ဖြစ်နေတယ်လို့လည်းကြေညာချက်ထုတ်ပြန်ခဲ့တာပါစစ်ကောင်စီတပ်ဖွဲ့တွေအပြင်အတူပူးပေါင်းတိုက်ခိုက်နေတယ်လို့ဆိုရဲရွန်ဂျာလန်နဲ့ကန်ဖွဲ့တွေနဲ့ပါတိုက်ပွဲတွေစစ်ဖြစ်နေတဲ့ကြောင့်လက်မြစ်ထဲမှာအများပြည်သူရေချောင်းသွားလာမှုတွေကိုတားမြစ်ထားကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်အန်တောင်ကုန်းနဲ့ကွာမြူနယ်တွေမှာလည်းအေအေဖွဲ့ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာပါရခိုင်ပြည်နယ်ကစီးရဲနောက်ဆုံးကျင်းနေပတ်တလို့စစ်ကောင်စီကတတလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကစစ်အုပ်ချုပ်ရေးကြီးညာဖို့တမရယွန်းဆုပ်ရိုးကိုအကြံပြုခဲ့သူလို့ဆိုတဲ့ကာကွယ်ရေးဝန်ကြီးဟောင်းကိုတောင်ကိုရီးယားတရားရုံးအနာပိုင်းကဖမ်းဆီးလိုက်ပါတယ်ကာကွယ်ရေးဝန်ကြီးဟောင်းကင်မြောင်ဟွန်းဟာဒီနေ့တနင်္ဂနွေနေ့မှာဆိုးမျိုးမှာရှိတဲ့တောင်ကိုရီးယားအစိုးရရှိနေချုပ်ယွန်းကိုသူ့ဘာသာသူသဘောဆန္ဒအလျောက်လာရောက်ခဲ့ပြီးတော့အဲ့ဒီမှာသူ့ရဲ့လက်ကင်ဖုန်းကိုသိမ်းလိုက်တယ်လို့သူ့ကိုလည်းဖမ်းဆီးလိုက်တယ်လို့တောင်ကိုရီးယားပြည်တွင်းသတင်းတွေကဖော်ပြပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့နောက်မှာတော့ကာကွယ်ရေးဝန်ကြီးဟောင်ကင်ကိုစိုးအကျဉ်ထောင်ကိုပို့လိုက်တယ်လို့တရားရုံးအာဏာပိုင်တွေကပြောပါတယ်။ဒါပြင်တောင်ကိုရီးယားရဲတပ်ဖွဲ့ကသူ့ရဲ့ရုံးခန်းနဲ့အိမ်ကိုလည်းဒီနေ့မှာဝင်ရောက်ရှာဖွေခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်။တောင်ကိုရီးယားသမ္မတတောင်ကိုရီးယားအတိုက်ခံပါတီကသမ္မတယွန်းဆုပ်ရိုးကိုအေးအေးပြစ်ပေးဖို့ကိစ္စမောင်းမမြင်ဖြစ်ပြီးနောက်တည့်ရက်မှာပဲအခုလိုကာကွယ်ရေးဝန်ကြီးဟောင်ကင်ကိုဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်ခင်ဗျာ။
တိုင်ဝမ်ကျွန်းအနီးတရုတ်နိုင်ငံကဖြတ်တန်းသွားလာတဲ့စစ်သင်္ဘောအရေအတွက်ဟာလွန်ခဲ့တဲ့24နှစ်အတွင်းနှစ်ဆနီးပါးရှိတဲ့အကြောင်းတိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်တရုတ်နိုင်ငံကစီးရဲလက်ချက်မှုအစ်တစ်ခုစတင်မှုရှိနေတဲ့အကြောင်းလွန်ရွေးဆိုင်ကျွမ်းကျင်သူတွေခံမှန်းနေချိန်မှာပဲတိုင်ဝမ်ကျွန်းအနီးသွားလာတဲ့တရုတ်စစ်သင်္ဘော14ဆင်းရှိခဲ့ပြီးအရင်တည်းက8ဆင်းရှိရာကနေတိုးလာတာလို့တိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်တာပါတိုင်ဝမ်ရေးလက်ချက်မှာတရုတ်နိုင်ငံကမိုးပြံပူပေါင်း၄ခုကိုထောက်လန်းတွေ့ရှိခဲ့ပြီးဒီထဲကတစ်ခုဟာတိုင်ဝမ်ကျွန်းစုံကနေကပ်ပြီးဖြတ်တန်းသွားတယ်လို့လည်းပြောပါတယ်တရုတ်နိုင်ငံဟာဒီနေ့ထက်မှပဲတိုင်ဝမ်ကျွန်းနီးစီးရဲလက်ချက်မှုနှစ်ချိန်လုပ်ခဲ့ပူပါတယ်ခင်ဗျာ
နောက်ဆုံးသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေည10:00အထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းပေးပို့ချက်တွေနဲ့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ Washington DC ကမြန်မာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်တရုတ်စိုးရအနေနဲ့မြန်မာလူထုရဲ့သဘောထားကိုအလေးထားပြီးစစ်ကောင်စီကိုအားပေးအမြောက်ဆက်မလုပ်ဖို့ပြပရောက်မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။ဒီဇင်ဘာ9ရက်နေ့ကစပြီးဒီဇင်ဘာ1လလုံးတရုတ်စိုးရရဲ့မြန်မာဆိုင်ရာမူဝါဒအပေါ်စန့်ကျင်တဲ့ဆန္ဒပြပွဲတွေတစ်ကမ္ဘာလုံးမှာကျင်းပသွားမယ်လို့လည်းပြောပါတယ်။တရုတ်လူထုအပေါ်စန့်ကျင်တာမဟုတ်ဘဲတရုတ်စိုးရရဲ့မူဝါဒကိုသာပြောင်းလဲဖို့ခုလိုလှုပ်ရှားမှုကိုစတင်လိုက်တာလို့လည်းဆိုပါတယ်ဒီဇင်ဘာ9ရက်နေ့က Washington DC ကဒီတရုတ်တံမှနေရှိကဆန္ဒပြပွဲအကြောင်းကိုတော့ကိုအောင်ကရိုက်ကူးတင်ပြထားပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးတော့ဆန့်ကျင်တဲ့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကိုဒီ Washington DC မှာရှိတဲ့တရုတ်တံမှရဲ့နေရှိမှာလာရောက်ပြီးတော့ဆန္ဒပြပွဲကျင်းပပါတယ်ဒီဘက်ဆန္ဒပြသူတွေရက်နေတဲ့နေရာကတော့ဒါမြန်မာတန်ယုံဖြစ်ပါတယ်မြန်မာတန်ယုံရှေ့ကနေလာပြီးတော့အခုလိုဆန္ဒပြတာပါ
တိုင်းသားလက်နက်ကန်အင်အားစုတွေကသူတို့အကြောင်းကြောင့်သူတို့အနေနဲ့သူတို့ဒီသူတို့ဟာနဲ့တရုတ်ကိုပြန်ပြီးတော့ဆက်ဆက်နေရတဲ့အချိန်မှာကျွန်တော်တို့ပြည်သူကတော့ပြပြသားသားပုံမှန်လေးလေးပြည်သူရဲ့သဘောထားတင်ပြရမယ်ဆိုတဲ့ strategy ဖြစ်ပါတယ်အဲ့ဒီတော့ကျွန်တော်တို့စပြီးတော့ဒီဇင်ဘာ9ရက်နေ့ကစပြီးတော့ဒီဇင်ဘာ1လလုံးမှာကျွန်တော်တို့တရုတ်ကဝေယဆိုဖမှုစန့်ကျင်တဲ့ပြည်သူလူထုကလုံးဝလွန်မခံဘူးတရုတ်နဲ့မြန်မာပြည်ရဲ့ရရှိအကျိုးစီးပွားဆက်ဆံရေးအတွက်ကိုတရုတ်ရဲ့ policy အထူးသဖြင့်တော့တရုတ်ရှီဂျင်းပင်အစိုးရရဲ့ policy ပေါ့နော်ကျွန်တော်တို့ကတရုတ်ပြည်သူကိုမုန်းလို့မဟုတ်ဘူးဒါပေမဲ့တရုတ်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်တွေရောတရုတ်ပြည်သူတွေအနေနဲ့ကတရုတ်ရှီဂျင်းပင်အစိုးရရဲ့မှားယွင်းတဲ့ policy ကိုပြောင်းပြန်လှန်နိုင်အောင်ပြောင်းလဲနိုင်အောင်တဲ့ဖိအားပေးကြဖို့ကျွန်တော်ပြည်သူတွေအသံတင်ပြမယ်ဆိုပြီးတော့ကျွန်တော် Global Action Against China Middle East မြန်မာဆိုတဲ့ GACMN ဆိုတဲ့ campaign Global Campaign ကိုကျွန်တော်စတင်ခဲ့တာဖြစ်ပါတယ်ကျွန်တော်ဒီဇင်ဘာ9ရက်ဒီနေ့ကတော့ကျွန်တော် Global Campaign ရဲ့စတင်ဖွင့်လှစ်တဲ့နေ့ဖြစ်ပါတယ်
ရောက်ပိုင်းမဟာမိတ်ညီနောင်သုံးဖွဲ့တွေက GOKAN MNDAA နဲ့တဟန်းမျိုးသားလူမျိုးရေးတက်မတော် TNLA ရဲ့ စစ်ကောင်စီကိုတိုက်နေတဲ့ထိုးစစ်တွေရပ်ဖို့တရုတ်နိုင်ငံကဖိအားပေးခဲ့ပါတယ်သူတို့ရဲ့တောင်းဆိုချက်အတိုင်းမလုပ်တာကြောင့်ဆိုပြီးခုအခါမြန်မာတရုတ်နယ်စပ်အခြေစိုက် MNDAA TNL နေမီနဲ့တရုတ်နိုင်ငံတို့ကြားကူးတန်းသွားလာမှုတွေကိုပိတ်ပင်ထားတာကြောင့်လည်းဒေသခံတွေအထက်ချုပ်နေရပါတယ်
နံပါတ်၁ကတော့အခုလိုကျွန်တော်ဆန္ဒပြပွဲတွေဖော်ဆောင်မယ်နော်ကျွန်တော်တို့အတန်ချင်ချင်ကြားအောင်လို့တရုတ်တန်ယုံတွေတရုတ်ကောင်စလာယုံတွေရှိတဲ့ဒေသတွေအကုန်လုံးမှာကျွန်တော်တရုတ်ရဲ့စန့်ကျင်ကြောင်းကိုတရုတ်ရဲ့လုပ်ရတရုတ် policy စန့်ကျင်ကြောင်းထုတ်ဖော်ပြပါမယ်ဒါအပြင်ကိုတရုတ်တန်ယုံနဲ့တရုတ်ကောင်စလာယုံတွေမရှိတဲ့ဒေသမှာလည်းရတယ်ကိစ္စမရှိဘူးကျွန်တော်တရုတ်စန့်ကျင်တဲ့ poster တွေကျွန်တော်အများကြီးရှိတယ်အဲ့ဒီ poster တွေကင်ပြီးတော့မှကိုယ့်ရဲ့ social media တွေတင်တာမျိုးနော်ဒီ online မှာလွှင့်တာမျိုး TikTok မှာ TikTok မှာတင်တာမျိုးဒါမျိုးတွေလုပ်ပေးဖို့ကျွန်တော်စပါတယ်ဒါကတော့ground action ပါနော်နံပါတ်2ကတော့ကျွန်တော် advocacy ကတော့ဘာလဲဆိုတော့ကျွန်တော်တရုတ်ကအခုလိုမြန်မာတိုင်းကမြန်မာပြည်ကိုကုတ်သွဲဆုပ်ပြီးတော့ဝင်ရောက်ချန်လဲတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာကိုကျွန်တော်တင်ပြမယ်တရုတ်ကိုစန့်ကျင်နေမှုကျွန်တော်တရုတ်ကမတရားတဲ့လုပ်ရက်နော်စစ်ကောင်စီရဲ့မတရားတပ်ဖြတ်နေတဲ့လူသက်သမားအချမ်းဖက်သမားရဲ့လုပ်ရက်ကိုတရုတ်ကအားပေးနေတယ်ကြောင့်ဒီကိစ္စတွေနဲ့ပတ်သက်ပြီးနိုင်ငံတကာအစိုးရတွေနိုင်ငံတကာအဖွဲ့အစည်းတွေကျွန်တော်တို့တင်ပြမယ်ဆိုတော့ advocacy campaign လည်းကျွန်တော်လုပ်ပါတယ်အဲ့ဒါစာတွေပြင်ထားပါတယ်အဲ့ဒါအကုန်လုံးကျွန်တော်တို့ link 3မှာကျွန်တော်တင်ထားပေးပါတယ်ဒကမာလုံးလည်းကျွန်တော်ဖြန့်ထားပေးပါတယ်အဲ့တော့တက်ဆိုင်ရာကိုတိုင်းမီရအစိုးရတွေ United Nation လိုမျိုး ASEAN လိုမျိုးEU လိုမျိုးဒီစာတွေကျွန်တော်ပေးပြီးတော့ advocacy လုပ်ပါမယ် advocate လုပ်ပါမယ်ဒါဒုတိယပုံစံတာပေါ့တတိယပုံစံနေတော့ကျွန်တော် social media campaign ပါ social media campaign မှာတော့ကျွန်တော်ပြည်သူတယောက်ချင်းအားလုံးကတရုတ်နိုင်ငံရဲ့ဟာတန်ယုံတွေမှာရှိတဲ့ social media link တွေရှိပါတယ် site တွေရှိပါတယ်เนาะ facebook site တွေเนาะဗမာပြည်မှာဆိုလဲဗမာပြည်တရုတ်တန်ယုံရဲ့ facebook page ရှိရယ်ကျွန်တော်အမေရိကန်မှာဆိုလဲတရုတ်တန်ယုံရဲ့ facebook page ရှိအဲ့ facebook page မှာတက်ပြီးတော့မှကျွန်တော်တို့တရုတ်ရှိရှိမင်းဆိုရဲ့လုပ်ရက်က policy ကမှားနေပါတယ်ကျွန်တော်ပြည်သူလူထုကတရုတ်ရဲ့လုပ်ရက်ကြောင့်မလို့တရုတ်နဲ့မမာပြည်ရဲ့ရေရှည်ဆက်ဆံရေးကိုထိခိုက်သွားနိုင်ပါတယ်ဒါကြောင့်မို့ဒီလောက်ရမားကို policy မားကိုပြင်ပေးပါဆိုပြီးကျွန်တော်တရုတ်ပြည်သူတွေကိုတောင်းဆိုမယ်ကျွန်တော်တို့ကတရုတ်ပြည်သူတွေကိုမုန်းလို့မဟုတ်ကျွန်တော်တရုတ်နဲ့မြန်မာကကဘာတည်သူရဲ့အတူရှင်တွဲနေထိုင်အောင်ဖြစ်တဲ့ကြောင့်ဒီတရုတ်နဲ့ပြည်သူတွေရဲ့မြန်မာပြည်သူတွေရဲ့ရေရှည်ချိုးစီးဝတ်တဲ့လက်ရှိရှိချင်းပင်အစိုးရရဲ့လောက်ရမားရမှု policy မားရမှုကိုကျွန်တော်စာသားတွေရေးပြီးတော့သူတို့ရဲ့ Facebook page ကိုတင်မယ်ဆိုတော့ social media campaign ဖြစ်ပါတယ်အဲ့ဒီသုံးလုံးနဲ့ကျွန်တော်လုပ်ဖို့တင်စားပါတယ်ကျွန်တော်ဒီဇင်ဘာတစ်လလုံးလုပ်သွားမယ်
ဒါအပြင်ရခိုင်ပြည်နယ်ကြောက်ဖြူဒေသကတရုတ်နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေအပါအဝင်မြန်မာတနိုင်ငံလုံးကတရုတ်စီးပွားရေးစီမံကိန်းတွေကိုကာကွယ်ဖို့ဆိုပြီးတရုတ်ပုဂ္ဂလိကလက်နက်ကင်လုံခြုံရေးအဖွဲ့တွေအဆောင်ချထားနိုင်ရေးစစ်ကောင်စီနဲ့လည်းတရားဝင်ညှိနှိုင်းနေတာပါဒီလိုတရုတ်နိုင်ငံတွေရဲ့မူဝါဒတွေနဲ့ပတ်သက်ပြီးဩစတြေးလျကနေဒါနဲ့မြန်မာအတိုင်းဝိုင်းတွေရှိရာနိုင်ငံတိုင်းမှာတရုတ်ဆွေရကိုစန့်ကျင်တဲ့ကမ္ဘာလုံးဆိုင်ရာဆန္ဒပြပွဲတွေကျင်းပနေပါတယ်အမေရိကန်ပြည်ထောင်စုမှလည်း Washington DC အပြင် Los Angeles, San Francisco, Fort Wayne မြို့တွေမှလည်းတရုတ်ဆွေရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးဆန္ဒပြခဲ့ကြပါတယ
် China China
Tiger Burma
China China
Tiger Burma
Get out of Burma
China China
Get out of Burma
စစ်အာဏာရှင်ဖက်စစ်တွေလူတပ်ဖို့အတွက်ပို့ပြီးတော့အားပေးတဲ့ကိစ္စမျိုးလုပ်တယ်အမားပြောလို့ရှိရင်တော့ကျွန်တော်တို့အာနာယူတခိုးတွေကိုတရုတ်ကမ်းပြီးတော့ကျွန်တော်တို့ရဲ့ပြည်သူတွေကိုဆက်လက်အောက်ဆိုးနိုင်ကြည့်ဖို့ကျွန်တော်တို့ကလုံးဝခွင့်မလွတ်နိုင်ဘူးဒါကြောင့်မို့ကျွန်တော်တို့မကြိုက်ရင်လည်းမကြိုက်ကြအောင်ပြမယ်ကျွန်တော်တို့ကဒါကမမှန်ရင်လည်းမမှန်ကြအောင်ပြမယ
်ဘိတ်တဘိတ
်မမ
ဆာနာဆာနာ
ပြပြ
ဆာနာဆာနာ
ပြပြ
မီးတုံမီးတုံ
ချုံချုံ
ဆေအာနာရှင်ပြတ်တော့ရေ
ဒိုရေဒိုရေ
ဆေအာနာရှင်ချေမောင်းရေ
ဒိုရေဒိုရေ
ကျမကဒီရိုးရိုးဒီတိုင်းသူပြည်သားတယောက်အနေနဲ့ပဲကျမအမြင်လေးနဲ့ပြောချင်ပါတယ်လမ်းပေါ်မှာတရုတ်တွေလူဘဝနဲ့ကျမကိုယ်တိုင်မြင်ခဲ့တာပဲလေတုံးစုမှာဆိုရင်တော့ကြည့်လိုက်ပါအောင်အခုဆိုရင်တုံးစုမှာလည်းတရုတ်တွေရောက်နေပြီနော်အရင်တော့ကမန္တလေးပြောနေအခုကကျမတို့နေရာတော်တော်များများသူတို့နှံ့နေပြီပြီးတဲ့အခါကျရင်သူတို့ရဲ့ဒီမဟာစီမံကိန်းတွေချမယ်ပရမတ်ဆုံးကတော့နိုင်ငံရေးကနေပြီးတော့သူတို့ဝင်လာတယ်သူတို့အာဏာတွေကမြန်ကြီးလာတယ်အခုဗမာပြည်မှာနေပြီဗမာပြည်သားတယောက်ကနေပြီတရုတ်ပြည်သားကိုဂယုစိုက်ပြီးကြောက်နေရတယ်ဆိုတဲ့ဟာမျိုးဒါကျမလုံးဝလက်မခံနိုင်တဲ့ဟာပဲ
သူတို့ကတော့ညာဒေသသခိုင်းမကွေးမှာရှိတဲ့အင်အားစုတွေစုဖွဲ့မှုတွေဒါတော့ MOD ရဲ့ဟာအယူကြီး MOD ရဲ့ COC အောက်မှာမရှိဘဲနဲ့ရန်သူလည်းတကယ်တိုက်နေကြတဲ့အင်အားစုရှိပါလားအဲ့ဒီအင်အားစုတွေစုဖွဲ့မှုတွေပတ်တိုင်လို့ရှိရင်ကျွန်တော်တို့ရဲ့ဒီ ABS ရဲ့ရဲဘော်ဟောင်းများအဖွဲ့ရှိပါတယ်ဒီအဖွဲ့ကတော့တွေ့ကြုံလို့ရှိခဲ့တယ်တိုင်းသားတွေယုံကြည်မှုလည်းရတယ်အဲ့တော့အဲ့ဒီဒီညာဒေသမှာရှိတဲ့မြေပြင်မှာရှိတဲ့ပြန့်ကျဲနေကြတဲ့နော်ဒီ LPDF တွေ PDF တွေကြားတဲ့စုဖွဲ့မှုတွေကျွန်တော်တို့က bottom up ပြီးအလုပ်သဘောအလုပ်နဲ့cooperation နဲ့เนาะထိုးစစ်တွေနဲ့ဟာဒီ mission တွေနဲ့ညီညွတ်မှုစောင့်တည်ပြီးတော့သွားတဲ့နေဆိုတော့ကျွန်တော် ဆုံးဖြတ်ခဲ့ကြပါတယ်။အဲ့ဒီလည်းကျော်စတင်လုပ်ဆောင်နေကြပါတယ်
။တရုတ်နိုင်ငံထုတ်ကုန်ပစ္စည်းတွေကိုတပိတ်မောက်ပြီးတန်နိုင်သမျှရှောင်ရှားဝယ်ကြဖို့လည်းတိုက်တွန်းပါတယ်။တရုတ်နိုင်ငံရဲ့မြန်မာဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးစန့်ကျင်တဲ့လှုပ်ရှားမှုတွေကိုဒီဇင်ဘာလအတွင်းသာမကမြန်မာလူထုရဲ့သဘောထားကိုလက်ခံလာတဲ့အထိတောင်းဆိုဆန္ဒထုတ်ဖော်သွားမယ်လို့လည်းဒီလှုပ်ရှားမှုကိုဦးဆောင်နေသူတွေကပြောပါတယ်ခင်ဗျာ
။ဒီမိုကရေစီရရှိရေး
ကောင်းတရင်ပြပို့ခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးကိုထုတ်လွှင့်ပေးမှာပါရခိုင်မြောက်ပိုင်းမှာစစ်ကောင်စီဟာစစ်မှုထမ်းဥပဒေကိုအသုံးချပြီးရိုဟင်ဂျာအဖွဲ့တွေကိုလက်နက်တွေတပ်ဆင်ပေးပြီးတော့အာရခတပ်တော် AA ကိုပြန်တိုက်ခိုက်နေတဲ့အတွက်ပဋိပက္ခတွေပိုပြီးစိုးဝါးလာနေကြောင်းလူခွင့်လှုပ်ရှားနေတဲ့ရိုဟင်ဂျာလူငယ်ကိုဇာနီဆိုးကပြောပါတယ်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဲချက်တင်ခံထားတဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်မှုကိုရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာတွေအတွက်ထပ်မံကြုံတွေ့နေရတဲ့အခြေအနေဆိုးတွေကိုကြော်ဖြတ်နိုင်ရေးမျှော်လင့်ချက်တွေကပါရပါလေကိုဇာနီဆိုးကိုမိုင်းညနိုင်က VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
အဲ့တော့ကိုစာနီဆိုးကမြန်မာနိုင်ငံကနေထွက်လာတာမကြသေးဘူးပေါ့နော်မကြသေးဘူးလောလောလတ်လတ်ဖြစ်နေတဲ့အချိန်ဆိုတော့အခုဒီအာရကတက်တော် AA နဲ့ဒီစစ်ကောင်စီဂျာမာရောဒီရိုဟင်ဂျာရဲ့အခြေအနေကဘယ်လိုရှိလဲရှင်အခုနောက်ဆုံးကတော့
အခုနောက်ဆုံးအခြေအနေဆိုလို့ရှိရင်ရိုဟင်ဂျာဂျိုင်းရက်တဲ့ပုံစံမျိုးဖြစ်နေတယ်အဲ့တော့သူတို့ကအခုဒီဘူတီတော်ဖက်မှာစစ်တိုက်ပွဲမရှိဗီမဲ့လေရိုဟင်ဂျာတွေအခြေအနေဆိုလို့ရှိရင်သူကဂျိုင်းရတဲ့ပုံစံပေါ့လေတနေ့နေ့တရင်နေတွားလာခွင့်တော့လုံးဝမရှိဘူးဖြစ်နေတယ်အဲ့တော့သူတို့ကအဲစစ်ကောင်စီကအချင်းအခဒီဥပမာဆိုလို့ရှိရင်တလအနည်းဆုံးတစ်ခါတော့သူတို့ကရဲစတိတ်တွေလေတွားပြီးတော့အလိုမျိုးလောက်ခတာရှိတယ်ဒီအရသပြည်တို့ကမှဒါလည်းကျဉ်းချုပ်မှုတစ်ခုဖြစ်ပါတယ်အဲ့တော့လက်ရှိအဓိကကရိုဟင်ဂျာတွေခံစားနေရတဲ့ခံစားချက်ကဆိုလို့ရှိရင်တော်တော်လေးပြင်းထန်တယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်သူတို့ကအဲလူမျိုးတစုကစနေတက်ကြပေါ့လေဟိုနေဝတ်တွေအောက်ကကြွေကြဆက်ဆံခံနေရတယ်ဆိုတော့အခုဒီလူမျိုးပြန်ဆက်ဖိလာတာခါကျသူတို့ရဲ့ခံစားချက်ကအင်မတန်မှဟိုပြင်းပြင်းထန်ထန်ရင်ဆိုင်နေရတာပဲကျွန်တော်ကြုံလို့ရပါတယ်ဟုတ်
အဲ့တော့ရိုဟင်ဂျာလူငယ်တွေကိုအခုစစ်သားဖြစ်စုဆောင်ခံနေရတဲ့အခြေအနေမှာပေါ့နော်သူတို့ကိုဒီဟိုမြန်မာစစ်တပ်ကနေပြီးတော့သူတို့ဒီအခုအာရကတက်တော်နဲ့တိုက်တဲ့တိုက်ပွဲတွေမှာဒီရိုဟင်ဂျာလူငယ်တွေကိုအတင်းကျပ်စုဆောင်းနေတယ်ပေါ့နော်။နောက်ရိုဟင်ဂျာတွေကိုယ်တိုင်ကပါဝင်ပတ်သက်နေတယ်လို့ငြိမ်းချမ်းရေးကိုလူလာတဲ့ဒီလိုရိုဟင်ဂျာလူငယ်တအုပ်နေတယ်ဘလို့ကြော်ဖြတ်တင်တယ်ကိုယ့်ရဲ့အတွေ့အကြုံပေါ့အခြေခံပြီးတော့ဘလို့လုပ်တင်တယ်လို့မြင်လဲရှင
်။ဒီကကြော်ဖြတ်တင်တာကဘာလဲဆိုလို့ရှိရင်ဒီရခိုင်တက်တော်နဲ့ဒီစီကောင်စီကဒီတိုက်တိုက်ပေါ့လေအချုံချင်းနဲ့ရင်ဆိုင်နေတာကကြတော့ပထမဆုံးကဒီစစ်တွေနဲ့ရတဲ့တော်ဘူတီတော်မောင်တော်ဖက်မှာဆိုလို့ရှိရင်တတားဒီစုဆောင်တယ်ပြီးရင်သူတို့စီသွားပြီးတော့မှဒီခမ်းမြောက်တော့မှလက်နဲ့ခိုင်ရမယ်လက်နဲ့မခိုင်ဘူးဆိုလို့ရှိရင်လည်းဒီလိုလှုပ်မယ်ဆိုလို့ကျဉ်းကျုံမှုတွေတအားကြီးလှုပ်ခဲ့တာခါကြတော့ပြည်သူတို့ကငိမ့်ပိုင်ခင်းမရခဲ့ဘူးဆိုတော့သူတို့အထီးအရမှနေ force conscript လုပ်ခင်ရတာဖြစ်ပါတယ်အဲ့တော့ဒီဒီလိုမျိုးအကျင့်တွေမှာအဓိကကဒီလိုမျိုး physics ကိုပြည့်စုံဖို့တစ်ကိုပါရေးကြည့်တယ်ဆိုလို့ရှိရင်အဲ့လိုမျိုးပရမဆုံးအဲ့လိုမျိုးအောက်ရှုပ်တဲ့ဒီအာနာရှင်ချင်းအုပ်ချုပ်တဲ့အုပ်ချုပ်မှုသူပေါ့နော်ဒီကိလဖွာရဲ့အရေးကြီးပါတယ်အဲ့တော့ဒီဒီနေရာမှာစီကောင်စီရဲ့ဒီ legitimacy နဲ့ administration မရှိဘူးဆိုလို့ရှိရင်လည်းဒီကိစ္စဖြစ်ဖို့မရှိဘူးလေနော်ဟုတ
်အဲ့တော့အခုကိုစာနီဆိုးကိုရိုင်းပေါ့နော်ရခိုင်မြောက်ပိုင်းမှာရင်ဆိုင်ခဲ့ရတဲ့ Ranger လူငယ်တအုပ်ရဲ့အထွေကြုံဆိုတော့ဘာတွေပြောပြနိုင်မလဲရှင
်အဓိကကျွန်တော်ဆိုလို့ရှိရင်2016မှာစေတဲ့အောင်ခဲ့တယ်အရန်ကြီးရန်ကြီးကြိုးစားခဲ့တာပေါ့လေဥပမာဟိုအရန်ကြီး Ranger ဆိုတော့ Ranger ဖြစ်နေတာကကြတော့ပညာသင်ကြားခွင့်အခြေခံရတဲ့ပညာသင်ကြားခွင့်ဆိုလို့ရှိရင်ကျွန်တော်စေတဲ့အတိပေါ့အရန်ပြင်ပခံပြီးတော့အရန်ဟိုတုတ်ကခံပြီးတော့ဟိုလေဟိုတော့ဒီတော့ ਨੇ အဲစေတောင်းခဲ့တယ်ဒါမဲ့ရိန်ဂျာမို့လို့တက်ခုတက်ခုမရခဲ့ဘူးအဲ့တော့ဆိုတော့တက်ခုတက်ခုမရခဲ့ဘူးဆိုပေမဲ့လည်းဒီ online တွေရလာတဲ့အခါကျတော့ online ကို online platform ကနေကျွန်တော် opportunity တက်ခုယူပြီးတော့မှ online class တွေတက်ခတာဖြစ်ပါတယ်ဟုတ်ကဲ့
အဲ့ရနေပြီးတော့မှအဲ့လိုဖြတ်တန်းခဲ့ရတဲ့ခါမှာအခုဒီ2019မှာဒီမြန်မာစစ်တပ်ကနေပြီးတော့ဗောနော်ဒီရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကအင်အားသုံးပြီးတော့ဖိနှိပ်တဲ့ခါမှာဒီနေမြရှင်းလေးရေးဆိုတဲ့အကြောင်းပြချက်နဲ့ဖိနှိပ်တဲ့ခါမှာလူမျိုးတုံးတပြက်တဲ့အဆင့်ထိရောက်ခဲ့ဆိုဲဆွဲချက်တွေထွက်လာခဲ့တယ်နောက်ပြီးတော့အခုဆိုရင် ICC ကနေပြီးတော့ဒီရိုဟင်ဂျာတွေကိုနေရရင်ကနေအတင်းကျပ်မောင်းထုတ်မှုအဲနောက်ပြီးတော့ဒီဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့သူတို့ဒီမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရားစွဲနိုင်ပြီပေါ့နော်ဖန်ဝရန်ထုတ်ဖို့ဆိုပြီးတော့အခု ICC ရှေ့နေချုပ်ကဒါဖန်ဝရန်လျှောက်ထားချက်ကိုတင်လိုက်ပြီပေါ့လေဆိုတော့အဲ့ဒီဟာကတကယ်တမ်းမှာရိုဟင်ဂျာတွေအတွက်ဘလို့တရားမျှတမှုရဖို့အစ်စ်မှာပေါ့ဘလောက်ထိအရေးပါလဲရှင
်နောက်တစ်ရက်အရေးပါလဲဆိုလို့ရှိရင်ရိုဟင်ဂျာကိုလူမျိုးနွယ်သက်ဖြစ်ဖို့သူတို့ပယ်လန်လောက်ထားတာကဒီ2019မှာတော့မဟုတ်ပါဘူးသူတို့က1960နေဒီအနာရှင်နေဝင်ဦးနေဝင်စာနာသင်ကတဲ့ကသူတို့ systematic plan လောက်တာကျွန်တော်တွေ့ရတယ်။ဥပမာဆိုလို့ရှိရင်ဒီအခု2019မှာပဲ2019မှာပဲဒီဂျူရီယာအကြီးစေဖစ်တာကကျွန်တော်လူတွေကကဘာတင်းနေရှာရှာနဲ့တွေ့ဟိုကြာတိကဲဖစ်ပါတယ်။အဲ့တော့ဒီ2019မှာဒီဖိရကြောင့်မို့လို့ဒီဥမာကိုဒီ ICC ကထွက်လာတဲ့ဖိဝင်ရုံထုတ်ဖို့လျှောက်တဲ့ဟာဒီ ICC ဆက်နေရှောက်ဒေါက်မစ္စတာကရီမ်ခမ်ကကျောက်တော်ချင်းရာဖြစ်ပါတယ်။ဒါကိုကျွန်တော်တို့ကရိုဂျာကွန်ပျူတာနဲ့ဒီလဲကြိုးစားပါတယ်။ဒီဟာဒီဒီရိုဂျာတွေကတွေ့တဲ့ဒင်းကောင်းမဟုတ်ပင်နဲ့မြန်မာပြည်သူပြည်သားအလုံးဒင်းကောင်းဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီအာနာရှင်စနစ်ဒီဒီရိုဂျာတက်တဲ့အတွက်ကိုသူတို့ရိုဂျာကိုပဲသူတို့ target တပ်ပြီးတော့မှလူကွင်းရာဇဝတ်မှုကျိုးလုံတာတွေမဟုတ်လူကွင်းရှုပ်ပုတ်တာတွေမဟုတ်ပါဘူး။တနင်္ဂနွေလုံးကိုပဲသူတို့ကျူလုံခဲ့တဲ့ဒီ city ကို DICC ကပယ်ဝန်တော့ကို၆တိုက်စစ်ဟာဒီမြန်မာတည်ငောင်းတစ်ခုဖြစ်ပါတယ်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဒီဥမာဒီ ICC ကဒီကမ္ဘာကုံရုံးကကမ္ဘာ jurisdiction ကဒီပယ်ဝန်ထောက်တဲ့ဟာဒီအာဖရိကရဲ့ကောင်းဆောင်တွေတွေ့မဟုတ်ပေနဲ့အရှေ့တောင်အရှေ့ထက်ကဒီရာဇဝတ်ကောင်တွေတွေ့လည်းရှိပါတယ်ဆိုတာဟာလည်းပဲဒီအဲသူတို့ပြတင်ခဲ့တာဖြစ်ပါတယ်ဗောလေဒီနောက်တစ်ခုကဒီလိုမျိုးဘီသူဝိဖီဖီဆီယနာချင်းဖီဖီဒီလက်နဲ့ခိုင်အုပ်စုတဲ့ကဒီပါဝါရှိတဲ့သူတို့ပဲဖြစ်ဖြစ်ဒီလိုမျိုးရာဇဝမှုတွေလူသားမျိုးလို့ဆိုပေါ်ရာဇဝမှုကျိုးလုံးမယ်ဆိုလို့ရှိရင်သူတို့တဲ့ကဘာကြီးကကဘာကြီးရဲ့ jurisdiction ကဘာကြီးရဲ့အဲဟိုစောင့်ရှောက်မှုကကြည့်ပါတယ်ဆိုတဲ့ဟာကိုသူတို့ပြတ်တင်ခဲ့တာလေအဖြစ်ပါတယ်ပေါ့လေဟုတ
်အဲ့တော့အခုဒီကိုဇာနီဆိုးကအခုဒီအမေရိကန်နိုင်ငံခီးစင်မှာပေါ့နော်ဒီနိုင်ငံသားရေးဌာနကအမေရိကန်အရာရှိတချို့နဲ့လည်းဟိုတွေ့ဆုံဆွေးနွေးခဲ့တဲ့နောက်Congress လွတ်တော်ဘက်မှာလည်းတာဝန်ရှိတဲ့လူတွေနဲ့ဒီ Ranger ရေးတွေ့ဆုံဆွေးနွေးတာတွေလည်းရှိနေတဲ့အခါကျတော့အဓိကဒီ Ranger အခုနောက်ဆုံးရင်ဆိုင်နေရတဲ့အနေအထားတွေနဲ့ပတ်သက်ပြီးတော့ဒီ American ဘက်ကအဓိကစိုးရိမ်ချက်တွေဘာတွေတွေ့ရလဲရှင
်ကျွန်တော်တို့နဲ့တွတ်ထွေးတဲ့အခါကျတော့သူတစ်ဖက်ကဒီအချက်၃ချက်ပေါ်ချခဲ့ပြီးကျွန်တော်ဆွေးနွေးထားနေကြတာရှိပါတယ်ပထမတစ်ချက်ကဒီ Sequence ကိုပေါ့နော်ဒီသူတို့ကအဓိကဆိုလို့ရှိရင် Ranger မကားပဲနဲ့တခြားအဲတနိုင်ငံလုံးမှာပေါ့လေသူတို့အဲရရဆက်ဆက်သူတို့ air strike လုပ်နေတဲ့ဟာကို evolution full မှာသူတို့ section ရှာဖို့ ਨੇ ဒါကမြေဆွဆုံရေးဖို့ကျွန်တော်တို့ request လောက်တာဖြစ်ပါတယ်နောက်တစ်ခုကဒီအခုတနိုင်ငယ်လုံးမှာလူသားချင်းစာနာတောက်ထိုက်ရပြတ်ထုတ်နေတဲ့ဟာကိုသူတို့က humanitarian corridor ဖြစ်ဖြစ်ဒီနေစေးတလျှောက်မှာ humanitarian corridor ဖြစ်ဖို့မှာရခိုင်မှာဆိုလို့ရှိရင်ဒီ Bangladesh border နဲ့ humanitarian corridor တစ်ခုတည်ဆောက်ပြီးတော့မှာ humanitarian assistance ပြည်သူတွေရဖို့ကိုသူတို့ identify ဖို့လေအဲ့တော့နောက်တစ်ခုကဒီရိုဟင်ဂျာလူမျိုးတွေပြည်내အရင်ပြည်내ကလူတန်းစားဖြစ်တဲ့အထွေကြောင့်မလို့ဒီလူမျိုးထိရောက်တဲ့အဖြစ်တစ်ခုမရဘူးဆိုလို့ရှိရင်လည်းတပြည့်ပြည့်ဒီလေးပူဆိုးလိုက်တယ်အလားလာလေကျွန်တော်တွေ့မြင်ရတယ်ဒါကြောင့်မလို့ Safe Zone ပေါ့လေအဲသူတို့အတွက်ဒီ Safe Zone တစ်ခုကဒီဥမာ UN Resolution နဲ့ဥမာ China ကမြင်တဲ့မြန်မာ Sequence ဘက်ကိုရက်တဲတာကကြတော့သူပြည်သူနဲ့ပြေချမယ်ဆိုလို့ရှိရင်အဲသူတို့UN resolution နဲ့အစမပြေတဲ့အခါကျတော့သူတို့ကဒီ Bangladesh အစိုးရနဲ့ဟိုလာ to the fin ဒီ American ရဲ့ဒီဟို American ရဲ့ဟိုအခုအရေးနဲ့ပေါ့လေ Rohingya တွေကတက် safe zone တစ်ခုတည်ဆောက်ဖို့ကျွန်တော်ရင် request လုပ်တာဖြစ်ပါတယ်သူတို့ကလည်းပဲဒီအပေါ်သူတို့အရင်ကြီးအလေးထားပြီးတော့မှကျွန်တော်သူတို့ကြိုးစားမယ်လို့ပြောပါတယ်ဟုတ်
အဲ့တော့အခု American နိုင်ငံမှာလည်းနောက်ဆိုရင်အခုအစိုးရအပြောင်းလဲဖြစ်လာတော့မယ်ပေါ့နော်အခုရွေးကောက်ခံသမ္မတ Donald Trump တက်လာရမယ်အစိုးရအနေနဲ့ဟိုသူတို့ Ranger အရေးကိုဟိုဘယ်လောက်ထိဟိုစိတ်ဝင်တစားနဲ့ဒီအကူအညီပေးဆောင်ရနိုင်မယ်လို့ပြောလဲလဲရှင
်အခွင့်အရေးတော့ဆက်ရှိနေမှာပါဥပမာဆိုလို့ရှိရင်လေဒီဒါကဒီ Constitution နဲ့တွဲနေတယ်ဆိုတော့ ဟိုမှာဒီလူပြောင်းလဲရင်လည်းပဲ conversation တော့ပြောင်းလဲနိုင်မှာတော့မဟုတ်ပါဘူးလေဆိုတော့ဒီအကွင်ရင်တော့ဆက်ရှိနေမှာပါလူရင်းကြားတွေ့ပေါ့တခြားလူမျိုးစုကတွေ့ပါသူတို့ရဲ့စိတ်ဝင်စားမှုကသူတို့ပြောတာရှိတယ်ကျွန်တော်တို့ကနည်းနည်းဒီပြောင်းလဲရှိရင်လည်းပဲဒီနိနာကင်လူရင်းကြားတွေတဲ့ဒီလူမျိုးလုံးတက်ပြခံရတဲ့လူရင်းကြားတွေတဲ့ပြီးတခြားလူကွင်းရှုပ်ကံရတဲ့သူတို့တဲ့ကျွန်တော်တို့ရဲ့ support ကမြင်တယ်ရှိပါတယ်ဘို့လေလူသားရင်းနေဦးတော်လုံးရဲ့ Facebook မှာဆိုလို့ရှိရင်လည်းသူတို့မြင်တယ်ရက်ထင်ပါတယ်ဆိုတာဟာလေကျွန်တော်သတ်တွေ့ရပါတယ်ဟုတ်
အဲ့တော့အခုကိုစားနေဆိုးက Ranger လူငယ်တူနောက်ပြီးတော့လူခွင့်ရေးမှာလဲဟိုတကယ်ကိုတက်တက်ကြွကြွပါဝင်လှုပ်ရှားတဲ့သူတူလဲဖြစ်တဲ့ခါကြတော့ဒီအခုຫນွေဦးတော်လှန်ရေးနဲ့ပတ်သက်ရင်ကိုစားနေဆိုးရဲ့ခံချက်ကရောဘာလဲရှင
်ဒီຫນွေဦးတော်လှန်ရေးနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်ဒီຫນွေဦးတော်လှန်ရေးကအဲကဘာမှာပေါ့လေအရင်ကြီးဥပမာတစ်ခုယူလို့ရမယ်အဲ Sprint Revolution လို့ပြောလို့ရပါတယ်ဥပမာဆိုလို့ရှိရင်ဒီအာဘောလေဒီလိုမျိုးအာ revolution ဒီကဘာပေါ်မှာ fit ခဲ့တာလည်းရှိပါတယ်သူတို့လည်းဒီဘောလေဒီအရှင်အတော်တော်ခွင့်အထွေမှာသူတို့ဒီအောင်းအောင်းမြင်းမြင်းအဲအောင်းမြင်ခဲ့တာလည်းကျွန်တော်တို့မှလည်းတွေ့တွေ့တယ်ဥပမာပြုမယ်ဆိုလို့ရှိရင် system မှာအခြေတည်မှုမှာဆိုလို့ရှိရင်လည်းဒီလိုမျိုး revolution ပြုပြီးတော့မှပြည်သူတွေရဲ့အဲစန္ဒဘောလေသူပြည်သူတွေရဲ့ power ကိုအဓိကပြည်သူတွေရဲ့ leadership ပြည်သူတွေရဲ့ power ကိုအသုံးချတာကကြတော့အမြင်မျိုးကရခဲ့တာဖြစ်ပါတယ်အဲ့တော့ဒီမြန်မာနယူတော်လေးမှာအဓိကရန်တူးရှာတဲ့ချက်ကပါလဲဆိုလို့ရှိရင်အချင်းပက်စီကောင်စီမှာဆိုလို့ရှိရင်အဲစစ်တန်းအရဆိုလို့ရှိရင်သူတို့၅တင်းတော့မပြေတဲ့စစ်တက်ကိုမြန်မာကျွန်တော်တို့ပြည်သူတွေက၅တင်းလို့ပြည်သူတွေကအဲဆန့်ကျင်တယ်ဆိုတဲ့ဟာဒီကဘာမှာအဲတမိုင်းထွင်ရည်မျိုးလို့ကျွန်တော်သုံးသပ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ဒီနယူတော်လေးရဲ့ဒီမကြာခင်အထင်ပေါ့လေအဲအောင်မြင်ပါမယ်လို့ကျွန်တော်အဲကြည့်မိပါ
โอเคအဲ့တော့နောက်ဆုံးမေးခွန်းကတော့အခုဒီ Rohingya တွေကသူတို့အခုဒီရခိုင်ပြည်မြောက်ပိုင်းမှာသူတို့နေရရင်ပြန်ရေးလူလာတယ်ထူးသဖြင့်နောက်ပြီးတော့ဟိုငင်းချမ်းစွာအတူရှင်ထွဲနေထိုင်ရေးကိုလူလာတယ်ဆိုတော့အဓိကတောင်းဆိုချက်သူတို့ရဲ့ဆန္ဒတွေရှိနေတဲ့အချိန်မှာအခုဖြစ်နေတဲ့ပဋိပက္ခတွေပေါ်မှာကြတော့ဒီ Rohingya တချို့ကနေပြီးတော့ဒီပြန်ပြီးတော့ပေါ့နော်အာရခတပ်တော်ကိုပြန်တိုက်ဖို့ဆိုပြီးတော့ဒီမြန်မာစစ်ကောင်စီနဲ့ပူးပေါင်းတာမျိုးတသက်ကိုယ့်အကိုလက်နဲ့ဆွဲကင်ပြီးတော့ဟိုတိုက်နေတဲ့အနေထားတွေလည်းရှိနေရဲဆိုတော့တဲ့တင်းနေလဲပေါ်ထွက်နေတဲ့ခါကြတော့အခုဒီ Rohingya လူငယ်တအုပ်နေနေရကြတော့ဒီအခုဖြစ်နေတဲ့အနေထားမှာပေါ့နော်တကယ် Rohingya ဒီလူလားချက်ကိုဘယ်လိုပြောပြနိုင်မလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဖုန်းမင်းလေးလေးပြောမယ်ဆိုလို့ကျွန်တော်လူလားတာကအကံပြင်းနေမှာလူမျိုးပေါင်းစုံနဲ့တဟတာရှိရှိနေတိုင်းနိုင်ဖို့ကိုပဲကျွန်တော်လူလာတာဖြစ်ပါတယ်အဲ့တော့ဒီဘသူပါပဲလို့တော့ကိုမှဆိုလို့ရှိရင်ဒီစနေနဲ့တကြခွေးကြဆက်ဆက်ခံနေရတဲ့လူတွေကိုကြတော့ဘသူလာပြီးတော့ဘသူဘေးဖြစ်ဖြစ် brain wash လို့ကရင်လူကိုမှသူတို့ပညာရေးပဲပင်ထားတယ်သူတို့မှအဲအတွေ့အခေါ်နေပေါင်းသူတို့ systematic လောက်တာတယ်ဆိုတော့ဘသူပဲသူတို့ကဒီ brain wash approach ကသူတို့အတွက်ရင်းကြီးအဆင်ပြေပါတယ်အဲ့တော့ဒီကိစ္စမှာဆိုလို့ရှိရင်ဥမာဘင်္ဂလားဒေ့ရှ်နိုင်ငံကတောင်းဆက်ကုန်မှာရောက်ခဲ့ထွပြေးတင်းချောင်ကင်နေရတဲ့ဒီလူသတင်းလောက်ကသူတို့ရဲ့အဓိကစင်တာကလည်းပဲဒီမြန်မာနိုင်ငံတင်းကိုသူတို့ရဲ့ငွေရေးနေရာမှာပေါ့လေအတူတကွဒီတခြား minority တွေနဲ့တခြားလူမျိုးစုတွေနဲ့အတူတကွရှင်တွေ့နေတဲ့အချိန်ကိုဝေးသူတို့ကဒီကထပ်ပြီးတော့သူတို့အဲလိုမျိုးဆော့မြုံနေတာဖြစ်ပါတယ်အဲဒါမဲ့တခုကန်ဆိုးတာကဒီလိုမျိုး conflict တစ်ခုကိုအဲပြည့်ရှင်းဖို့ဆိုလို့ရှိရင်လေဒီမှာ conflict resolution ရဲ့ theory ကိုထောက်ထားတဲ့ဒေါက်တာ William ပေါ့လေသူကပြောရလဲဆိုလို့ရှိရင် conflict တခုကိုပြည့်ရှင်းဖို့ဆိုလို့ရှိရင်လေနှစ်ဖက်ပေါ့လေ bilateral peace willingness အရင်ရေးကြည့်ပါလေလို့ပြောတယ်။ဥမာတစ်ဖက်ကရင်းပြည့်ရှင်းတယ်ကျွန်တော်တို့တစ်ခုကနေတိုင်ရှင်းတယ်လူမျိုးသားသာသာရှိရှိကျွန်တော်နေတိုင်ရှင်းတယ်ဒါမဲ့နောက်တစ်ဖက်ကဆိုလို့ရှိရင်လေအဲ ignore လုပ်လိုက်တယ်ဆိုလို့ရှိရင်ဒါစိတ်မဝင်စားဖို့ဆိုလို့ရှိရင် willingness မပါဘူးဆိုလို့ရှိရင်လေအဲ conflict က rightness မဖြစ်ဘူးလေ conflict rightness မဖြစ်တာကကြတော့ conflict ရဲ့အပြည့်တစ်ခုရောက်ဖို့တူပါရင်ဝေးတော့တရှိပါပြောပါတယ်အဲ့တော့ဆိုတော့ဒီကိစ္စမှာဆိုလို့ရှိရင်လည်းပဲဒီအဲဒီ Ranger နဲ့တခြား community တွေနဲ့ဒီနှစ်ဖက်ပေါ့လေကျွန်တော်တို့ bilateral time bilateral time ဆိုတာကနှစ်ဖက်ဒီအရေးဖက်အပွေဆွေးတွေပေါင်းပြီးတော့မှကျွန်တော်တို့ဒီ peaceful negotiation တစ်ခုစီတွားမယ်ဆိုလို့ရှိရင်လည်းဒီကိစ္စမှာအဲအမြင့်ဆုံးကျွန်တော်တို့ငင်းငင်းချင်းချင်းရကံပြည့်ရဲ့တည်ဆုပ်ရေးကိုကျွန်တော်အဓိကတာပြီးတော့လာမြင်လို့ကျွန်တော်သုံးသပ်ပါတော့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်အခုလိုမျိုးမေးတဲ့မေးခွန်းတွေကိုအချိန်ပေးဖြေကြားပေးတဲ့ကုစားနီဆိုးကိုကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ
်တကူတကပိတ်ခေါ်တာလေးကျေးဇူးများရှင
်ဟုတ်ကဲ့ကျေးဇူးပါရှင်
ဘာဇင်မြန်မာဒီမိုကရေစီရဆွေးနွေးခန်းအစီအစဉ်ကိုမတ်အင်ဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
ဖီယိုအမေရိကန်တန်ကနေ2024ခုနှစ်ဒီဇင်ဘာ6ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကဆက်ပြီးတော့အတန်လွင့်ပေးနေပါဗျ။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးပါပါ။2019ခုနှစ်ကရခိုင်ပြည်နယ်မှာရိုင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတယ်ဆိုတဲ့စွဲချက်နဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမေအောင်လိုင်ကိုဖမ်းဝရမ်းထုတ်ဖို့ ICC ရှေ့နေချုပ်က ICC တရားသူကြီးတွေစီနိုမာ29ရက်နေ့ကရှောက်ထားခဲ့ကြောင်းသိရပါဗျ။ဒီလိုဖမ်းဝရမ်းရှောက်ထားတဲ့ကိစ္စဟာဗိုလ်ချုပ်မူကြီးမေအောင်လိုင်နဲ့စစ်ကောင်စီကိုထိခိုက်စေနိုင်ပါသလား။ ICC တရားသူကြီးတွေကရောဗိုလ်ချုပ်မူကြီးမေအောင်လိုင်ကိုဖမ်းဆီးဖို့ဝရမ်းထုတ်ပေးနိုင်ခြင်းရှိပါသလား။ဘလို့အကျိုးဆက်တွေဖြစ်ပေါ်လာနိုင်တယ်လဲဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါဗျခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေ ICC မှာဖမ်းဝရမ်းလျှောက်ထားခြင်းဟာဗိုလ်ချုပ်မှုကြီးမဲအောင်လိုင်နဲ့စစ်ကောင်စီကိုထိခိုက်စေနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်ကိုဖမ်းဝရမ်းထုတ်ပေးဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့ရှေ့နေချုပ်ကာရင်ခန်းကနိုဝင်ဘာ29ရက်နေ့မှာလျှောက်ထားလိုက်တယ်ဆိုတဲ့သတင်းဟာပြည်တွင်းပြည်ပမီဒီယာတွေမှာဦးစားပေးသတင်းဖြစ်ခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုဖမ်းဝရမ်းထုတ်ပေးဖို့လျှောက်ထားရခြင်းအကြောင်းရင်းကတော့2019ဩဂုတ်လ25ရက်နေ့ကနေဒီဇင်ဘာလကုန်အထိရခိုင်ပြည်နယ်မှာပြုလုပ်ခဲ့တဲ့စစ်စင်ရေးတွေမှာရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတယ်ဆိုတဲ့အချက်ကြောင့်ဖြစ်ပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တယ်လို့ ICC ရဲ့ပြောဆိုချက်တွေကိုအတိအမှတ်မပြုဘူးလို့ချက်ချင်းပဲပြန်လည်တုံ့ပြန်ခဲ့တာတွေ့ရပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုဖမ်းဝရမ်းထုတ်ပေးဖို့ခိုင်လုံသောအကြောင်းအချက်တွေရှိမရှိဆိုတာကို ICC တရားသူကြီး၃ဦးပါဝင်တဲ့အဖွဲ့ကအဆုံးပြတ်ပေးမှာပါ။ဆုံးဖြတ်ချက်အတွက်အချိန်ဘယ်လောက်ယူရမယ်ဆိုတာအတိအကျပြဋ္ဌာန်းထားတာမရှိပေမဲ့ရေးပူရအားဖြင့်ကတော့ရက်ပေါင်း90 3လအတွင်းဆုံးပြတ်ပေးလိမ့်ရှိတယ်လို့သိရပါတယ်။စီးရီးယားသမ္မတအာဆတ်ကိုဖမ်းဝရမ်းထုတ်ပေးဖို့ ICC ကိုလျှောက်ထားတော့ကအချိန်၈လကကြာမြင့်ခဲ့တာတွေ့ရပြီမယ်လို့မကြာသေးခင်က2024နိုဝင်ဘာ21ရက်နေ့မှာ ICC ရဲ့ဖမ်းဝရမ်းထုတ်ရှင်းခံခဲ့ရတဲ့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုနဲ့အစ္စရေးကာဝေးဝန်ကြီးဟောင်း UF Galland တို့က56ရက်နှစ်လကအကြာမှာ ICC တရားသူကြီးတွေကဖမ်းဝရမ်းထုတ်ပေးခဲ့တာတွေ့ရပါတယ်ICC ဟာလူမျိုးပြုံးစေမှုစစ်ရာဇမှုများနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်သည့်ရာဇမှုများအပါအဝင်ကြီးလေသောနိုင်ငံတကာရာဇမှုများဖြင့်စွဲချက်တင်ခံရသူများကိုစုံစမ်းစစ်ဆေးပြီးအမှုစီရင်ရန်တည်ရှိနေသောရာဇဝတ်ခုံရုံးတစ်ခုဖြစ်ကြောင်းသိရပါသည် ICC လို့ခေါ်ကြတဲ့ International Criminal Court နိုင်ငံတကာရာဇဝတ်တရားရုံးကို2002ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးနယ်သာလန်နိုင်ငံဒီဟိတ်မြို့မှာအခြေစိုက်ပါတယ်တချို့ကလည်း ICC ကိုအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးလို့လည်းသုံးလို့ရှိပါတယ်။ ICC ကိုတည်ထောင်ဖို့1998ခုနှစ်ကအီတလီနိုင်ငံရောမမြို့မှာပြုလုပ်တဲ့အစည်းအဝေးတစ်ခုမှာသဘောတူညီချက်ရရှိခဲ့ကြတာပါ။ဒါကြောင့်လဲသဘောတူညီချက်ရရှိခဲ့ရာမြို့ကိုအစွဲပြုပြီးရောမသဘောတူညီချက် Rome Step 2လို့လည်းခေါ်ကြပါတယ်။ ICC ဟာ ICJ လို့ခေါ်တဲ့နိုင်ငံတကာတရားရုံးလို့ပဲကုလသမဂ္ဂအဖွဲ့ကြီးရဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ် ICC အဖွဲ့ဝင်နိုင်ငံပေါင်း124နိုင်ငံရှိကြောင်းသိရပြီးအာဆီယံ10နိုင်ငံမှာတော့ကမ်ဘောဒီးယားတနိုင်ငံသာ ICC အဖွဲ့ဝင်ဖြစ်ပါတယ်မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ဘူးဒါကြောင့် ICC ရဲ့ဆုံးဖြတ်ချက်ကိုလိုက်နာစရာမလိုဘူးအကျုံးမဝင်ဘူးလို့ထောက်ပြကြသူတွေလည်းရှိပါတယ်ဒါပေမဲ့ရိုဟင်ဂျာတွေထွက်ပြေးခိုလုံနေတဲ့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဟာICC အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ဒါကြောင့်ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက် ICC အနေနဲ့စုံစမ်းစစ်ဆေးပိုင်ခွင့်ရှိတယ်။ Dajang le ICC ga, Lagondo ya shini jogu, Natang sago gu nigrega, Rohingyari Mondo Kayare Kisago, Songzan Sisibu, Akwe ana pi at Tara Piedelu, Sodu le shibare. Bello ve pipi, Pamranto Kayayendo, Bujo Muji meonai inine, ICC a poe when Nangandrigu, Kiyidoye, Panzi Kayanai de Andi Yeshibare. Bajang le, Suro, ICC a poe when Nangandriha, ICC got Pamranto Kantayadugu, Panzi Bibu, Dawon Shida Jump Pipare. Bujo Muji meonangu, Pamranto, ICC Shine Joga, ICC go shout Haragu, Jozo Jong. Amuda Ninu Suya, NUG, Kayen Amuda Sion, KNU, Kayeni Amuda Tote Yi Party, KNPB Net, Chi Amuda Tau, CNF Tuga, Noema Tosa Yenima, Jinja Jetson, Topiangera, Tuya Bari, Eri Jinja Jemma, Ainijan Nangamia, Asia, Gula the Magane, Nangaraka, Adai won the lay, Sigonza Usan Lea Shidi, Si O Suni, Ponza Mumipi, Puloni, Dos Sasa Yimiajo, Luda Mune Apo. Julon the Yazumumia, Pip Wajingu, Abe the Achini, Mipipozi, Dari Mujaya, Lualabi Pijong, Popia Tabare. I see the Shene Jounine, Pamran Tobibu, Chautaraha, Mamasi Gonzongu, Gigi Mama Tikai Sirelu, Lu Queen Sheneji, Uon Tuga, Eari the Rintanago, Biobare. Lu Queen Sheneji, Uon Tuga, I see the Gap Pamran that Tobigaye, Sita Dremale, Tikai Muru Shinide. Naru Damro Gonzong Giga, Gaba Yaso Gongibala, Sude Amiendui, Tatema, Pianduanide. Asian Bomale, Yakala Nimbare. Pie, the Yo Bomale, Yaka Nide. The O Ye, One Bell, One Row Lucore. Ya one Gabala, Gabalons and Siman Gengiku, Tigai Nide. The O Ninele, Senza Laya Nide. Mayon Langjong, Ya one Gabalan Siman Gengiku, Tigai Kamala. The Gongjubi Agong Samala, Damam Ho. The gong dre a go nina kamala, sura, the yo lessons I am at ten elu, Lu Queen Shinigi, Uon Tuga, Earinet in the Buma, Biojake Vare.
Washington Post, Trenza Gigaro,
Natown Sakona Kuniga, Ruinja Rigo, Pinet Che Mongazinga, Ludam Yunezu about Julon de Jazo Mudima, Adiga Dawin Shiduga, Mayonline Pide, Sura, Yonji Laude, Kaimare, Daddy Tautari Shidelu. ICC got Biore John, Yida Bare. Nanga Edu de Dugaro, Akulu, Mayonangu, Pamran Tobu, Shoutare Kisaha, Natown Sakonga, Julon Gera, Subi Melu, Akula de Lo, Anna Dimbi now by Ma, Aya Dari, Muri, Yuarigu, Asamabia, Yayes, Bonje Daikai Nida Rigale, Pamran Dre, don't up your city. Now the Kuga, Mamanangama, Say Yazumu, Julonid, Sitaha. Bidan Biji Makayabe, a bidugani, Ginloku Yani Dagu, a song that dwao, Nanganagaye, Ato Mupi, Shumian Barelu, the Bora Mache Bivare. I see the Shene joke, Garen Kamgaro, Sigonzi Gonzong, Bujo Muji Mayon Langu, Pamran Tobibu, Shoutaraha, a Yenzon Shoutajin Pibi, Mama Ajida Yashidi Due, Nauta Pamrandri, Tala Omel, Sobare. I see the Adu Jiduga, Bujo Muji Mayon Langu. Pansibu ran to be mala. I see the chine jo unine, nauta bedu rigu, pound ran topu, tashao tamle, sudagaro, songi jayama, pipare. Sambajin James Shugaro. Miamasi also gons on me online are, pound ran to be ya, a bibisaya yazo de ayo, ICC downso mugu, democracy better damiaga, mahabu amyak, nanga ye a quenland a coo a nipi, a joe shizo a don chanaya, a ye jiba di lu, e yariga pobiare. Mayon Langu, ICC Pamran Downsumu, now said to a Barry Doncha Dindale, Sude Sambama, Yida Tabare, Kamia.
Kawam Yama Media Mingwanago, Samba Shin Pidun and got Tessa, Pigger up Pibare, good car up Mingwanja Masumia season go tolling Pimawa. Yama Lumu Siva, a chinity go, Sunset Nine Boat Nanga, Dumbon the Bone. Pide Munet, the other same. As we may do the Nakoyaga, Lila Nivare, the Lila Muria, the Zeta Bain Pide, Sedantia Gule, no Mala, Tonga, Pensi Gavare. Not on a Ligune, Majlagani, August Lad, and Yashiger, Chella Digo, Chicantare, Eddie Sedantu Shija Digo, a pine like Quabido, Popia Dabule, Shivare, did the Bab, a bite tomorrow, Pidure Nazin, yes, I near a Docarigo, Uza, Tempia Pidoma, Pibare.
ာနာသိမ့်မှုအလွန်အစမတန်မြင့်တက်လာတဲ့ကုန်စည်နှုန်းတွေကြောင့်အမျိုးသမီးအိမ်ရှင်မတွေအတွက်ခေါင်းကိုက်စရာဒုက္ခဖြစ်လာပါတယ်အာနာမသိမ့်ခင်2021ခုနှစ်ဇန်နဝါရီလတုန်းကစံချန်းတပီကို825ကျပ်ပဲရှိပါတယ်အခုနှစ်ဩဂုတ်လမှာတော့2330ကျပ်ထိမြင့်တက်လာပါတယ်ဒီမြင့်တက်လာတဲ့ဈေးကဆန်ကုန်သေးရည်ညွန်ဈေးသာဖြစ်ပါတယ် ISB မြန်မာရဲ့လေးလာချက်တွေအရပြင်ပဈေးကွက်မှာဈေးအနည်းဆုံးဆန်ကတပြီကိုပြန်မြ9100ကျပ်ပါဒီပြင်ပပေါက်ဈေးကဆန်ကုန်သေးရည်ညွန်ဈေးထက်နှစ်ဆကျော်မြင့်မားနေတာပါဆန်တာမကအခြေခံစားတောက်ကုန်ဖြစ်တဲ့စီစည်းကလည်းတဟုန်တိုးမြင့်တက်လာပါတယ်အာနာမသိန်းခင်ဇန်နဝါရီလကစားအုပ်စီတပိတ်တာကို2358ကျပ်ပဲရှိပါတယ်2024ခုနှစ်ဩဂုတ်လမှာ6385ကျပ်ထိသုံးဆနီးပါးမြင့်တက်လာပါတယ်ဒါကစစ်ကောင်စီရဲ့ရည်ညွန်းစေးပါစီရေးပတိပခပိုပြင်းထန်တဲ့ဒေတာတွေမှာတော့ဒီရည်ညွန်းစေးထက်ငားစာနီးပါးပိုမြင့်မာပါတယ်ကချင်ပြည်နယ်မှာစားအုပ်စီပေါက်စေးကတပိတ်တာကို7000အထိရခိုင်နဲ့ရှမ်းပြည်နယ်မှာတော့7000ခွဲအထိမြင့်တက်နေတာပါအခြေခံစားတောက်ကုန်ဈေးနှုန်းတွေတဟုန်တိုးတက်လာပေမဲ့အများပြည်သူရဲ့လောက်ခလာစာကတိုးမလာပါဘူးမြန်မာနိုင်ငံမှာအခြေခံလုခလစာက4800ကျပ်သာရှိခဲ့တာပါ2024ခုနှစ်ဩဂုတ်လမှာတော့စစ်ကောင်စီက6800ကျပ်ကိုပြင်ဆင်သတ်မှတ်ပေးခဲ့ပါတယ် ISB မြန်မာရဲ့လေလာချက်တွေအရလက်တွေ့မှာအခြေခံလုခလစာ4800ကျပ်တောင်မရတဲ့သူတွေရှိနေသေးပါတချို့လတွေမှာအမျိုးသမီးတွေရဲ့လှုပ်အားခါက4800ကျပ်တောင်မရကြပါဘူးအခုလိုတက်လာတဲ့ကုန်စည်နှုန်းနဲ့မလောက်ငတဲ့လုခလာစာကြောင့်ထမင်းနှက်မှန်ဖို့တောင်ခက်ခဲလာကြပါတယ်အသားနဲ့ငါးကိုလျှော့စားတာတွေအလေးကျပေါက်ပင်တွေကိုဟင်းအဖြစ်ချက်စားကြတာတွေနဲ့ဖြည့်ရှင်းနေကြရပါတယ်
ISP မြန်မာရဲ့မြင်ကွင်းကြံမှစုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမဟိတနာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်မျိုးထောင်ဆိုတဲ့သောရရှင်က Hello လိုင်းတူမီတာနဲ့ဖမ်းယူနားဆင်နေတာပါ။နေဘက်မှာပါလို့စာတူတူလေးရေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။ဒါနဲ့ဟိုတလောကမနက်ပိုင်းရေဒီယိုစီစဉ်လိုင်းတူမီတာထုတ်လွှင့်မှုရပ်ထားတာပြန်ပြောင်းနားထောင်လို့ရပါပြီနော်။အသေးစိတ်မီတာလိုင်းတွေကိုရေဒီယိုမှာနေ့စဉ်ကြီးညာပေးနေပါတယ်ရှင်။ယနေ့ရဝေးကနေပြီးတော့လိုင်းတူမီတာနဲ့အားပေးနေကြတဲ့ VOA ချစ်သောရရှင်တွေရေဒီယိုလိုင်းတွေကိုလဲလဲကူကူဖမ်းယူပြီးတော့ဂျားကလည်းအတန်အနှောက်ယှက်ကင်းကင်းသတင်းတွေနားထောင်နိုင်ပါစေလို့ဆုတောင်းပါတယ်။ပေးရန်ကင်းကွာကျမ်းမာပါစေလို့လည်းဆုတောင်းပေးချင်ပါတယ်ကွန်မိုးဆိုဒီမိုကရေစီဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE VOE ကထုတ်လွှင့်တဲ့တပတ်စာအစီအစဉ်တွေကိုနားထောင်ရတာနိုင်ငံရေးဗဟုသုတရတွေလည်းတိုးလာသလိုကမ္ဘာပေါ်ကအကြောင်းတွေကိုယ့်ရဲ့ပြည်ရင်းကအကြောင်းတွေကိုသိရကျမ်းမာရေးနဲ့ပတ်သက်တဲ့ဗဟုသုတရတွေလည်းရတော့ VOE ကိုကျေးဇူးတင်လျက်ပါဗျာ VOE ဝိုင်းတော်သားဝိုင်းတော်သူတွေအားလုံးဘေးကင်းကျန်းမာကြပါစေအစဉ်အားပေးလျက်ပါတဲ့โอเค ကျေးဇူးနာစင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်။စာရေးဘူးပဲမလဲကျေးဇူးတင်လို့စာရေးမယ်ဆိုတဲ့စိတ်ကူးနဲ့အီးမေးလ်ကနေပထမဦးဆုံးအချိန်စာရေးပို့လာသူကတော့ဩစတြေးလျတိုက်အနောက်ချမ်းဖတ်မြို့ကမတ်ဆန်းဝင်းကြီးဖြစ်ပါတယ်။အခုလိုစာရှိရှိတစောင်ရေးလာတဲ့အတွက်အရင်ကျေးဇူးတင်ကြောင်းပြောချင်ပါတယ်နော်။သူကအတိုင်းပြည်အတွက်အသက်ဆုံးတိုက်ပွဲဝင်ပေးနေကြသူတွေကိုအထူးလေးစားကြောင်းပြောလာပါတယ်။
အနာသိန်းကလေးကမြမပြည်အချောင်းကိုတည်ကျင်လို့ VOA ကိုနားထောင်တာအခုချိန်ထိပါနောင်လဲဆက်နားထောင်နေပါမယ် Firstly ဝေဖန်ပါဆိုလို့ America ရွေးကောက်ပွဲမှာ VOA က Democratic ဘက်ကယက်တည်တယ်လို့ခန်းစားမိပါတယ်တမရလောင်ဒုတမရလောင်စကရေလူပွဲအပီ VOA ရဲ့အာဘော်တွေဆိုရင်တိတာလွန်အားကြီးသလားလို့ပါ America နိုင်ငံကြီးအချောင်းတွေတင်ဆက်တိုင်းလဲ Democratic ဘက်ကယက်တည်ပေးနေတယ်လို့ပဲနော် Secondly မြမပြည်ရဲ့သတင်းမှန်တွေတင်ဆက်ပေးတာအရန်ကျေးဇူးတင်ပါတယ်ကျမတို့လိုအဝေးရောက်နေသူတွေကမြန်မာပြည်နဲ့နီးအောင် VOA လို့သတင်းဌာနကလမ်းခင်းပေးတယ်လို့ဖြစ်နေပါတယ်။အဖွဲ့သူအဖွဲ့သားအလုံးစမ်းမှချမ်းသာကြပါစေလို့ဆုတောင်းပေးပါတယ်။ Finally မြန်မာပြည်ကပြည်သူတိုင်းရင်းသားအလုံးအပါအဝင်အလုံးအတွက်ကိုဆုတောင်းပေးပါတယ်။ကျမတို့လိုပြည်ပရောက်နေတဲ့သူတွေဟာလည်းပြည်ရင်းကသူတွေခံစားချက်လောက်မဟုတ်ပေမဲ့ထပ်တူအမျှစိတ်ပိုင်းဆိုင်ရာခံစားကြရပါတယ်။ဒေါ်လာရေးရဲဘော် PDF အသီးသီးတိုင်းရင်းသားရဲဘော်အသီးသီးကိုလည်းအထူးကျေးဇူးတင်ကြောင်းတော်လိုင်းရေးရဲဘော်တွေနဲ့အတူမြမပြည်သူပြည်သားအလုံးအတင်းထားကြပါလို့ VOA ကနေတဆင့်တောင်းပန်စကားအားပေးစကားလေးပါပါရစေအကျန်းဖက်ဖက်စစ်လက်အောက်ကနေအမြန်ဆုံးလွတ်မြောက်ပြီးတော့မြမပြည်ကြီးအေးအေးချမ်းချမ်းညီကိုမောင်နှမတငယ်ချင်းကောင်းတွေလို့နေနိုင်ကြပါစေလို့အမြဲဆုတောင်းပေးပါရစေတော်လိုင်းရင်းမှာပစ္စည်းအချိန်အထူးသဖြင့်မွန်မြတ်ပြီးတခုတည်းပိုင်ဆိုင်တဲ့အသက်ကိုလှူကြသူများကိုလည်းစိတ်ထဲအစဉ်လေးစားလျက်ပါရှင်
မြမသာမရေးတာကြတော့ spelling နေမှားရင်တောင်းပန်ပါတယ်ဟုတ်ကဲ့စလုံးမောင်းမှားတာကြတာလည်းကတော့အပြော့ပဲလို့ပြောချင်ပါတယ်ရှင်တချို့စာရည်ဆိုရင်ဒီဝတ်ကြတော့မဆုံးလို့ကိုကိုယ်တိုင်အဆုံးသက်ပြီးတော့ဖြစ်ဖတ်ရတာရှိပါတယ်နော်ဒီတော့စလုံးမောင်းကတော့အစိတ်ချပါဖတ်တတ်ပါတယ်ကျွမ်းပါတယ်လို့ပြောချင်ပါတယ်ဒီတော့ရှင်ရေးသွားတာရှင်းပါတယ်တော်လည်းရေးအတွက်အသက်ဆွတ်နေတဲ့သူတွေကိုအထူးကျေးဇူးတင်ကြောင်းပြောရင်းနဲ့မြမပြည်အတွက်ငြိမ်းချမ်းစေဖို့ဆုတောင်းပေးလာတာပါဒီမှာတစ်ခုပဲပြန်ပြောချင်တာကဒီအမေရိကန်နိုင်ငံရေးသတင်းတွေတင်ဆက်တဲ့အခါမှာကျွန်တော်တို့တစ်ဖက်သက်ဖော်ပြတင်ဆက်လို့မရဘူးဆိုတာပါရှင်။ဒီသတင်းဌာနတစ်ခုကဗက်လိုက်တယ်ဆိုတာဒါကတီးတန့်ရက်တည်းရဲ့သတင်းဌာနအဆင်အမှန်လည်းမဟုတ်သလိုကျွန်တော်တို့အားလုံးသတင်းတော်ချင်းဝတ်တယ်လည်းမညီပါဘူး။ဒီမှာဖြစ်နိုင်တာကဒီမိုကရက်တစ်သတင်းလွှင့်တဲ့အခါမှာဒီမိုကရက်တစ်ဒီဘက်ကနေအတန်လိုက်တယ်လို့သောရရှင်တချို့ကထင်တယ်လို့မျိုး Republican သတင်းလွှင့်တဲ့အခါမှာလည်း Republican တွေဘက်ကလိုက်ပြောတယ်ဆိုပြီးတော့ထင်ခံရတာလည်းရှိပါတယ်။ဒါကတော့နှစ်ဖက်အမြင်ဖြစ်ပါတယ်။ဒါမဲ့လည်းအခုလိုမျိုးကိုယ်ပိုင်အမြင်ကိုရေးပြလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။နောက်အချိန်ရရင်စာထပ်ရေးပါအောင်လို့မှာချင်ပါတယ်ရှင်။မင်္ဂလာပါခင်ဗျာလို့အစာချီလာတဲ့ဦးလေးငယ်ဆိုတဲ့သောရရှင်ကကျွန်တော်ကတစ်ချိန်ကတတိယနှစ်တက္ကသိုလ်ကျောင်းသားအခုလက်ရှိတော့စင်ကိုဆောက်လုံရေးကအလုပ်သမားတဦးပါမေတ္တာရက်ခံအပ်ပါတယ်ဆိုပြီးတော့စာရေးလာတာဖြစ်ပါတယ်သူကမြန်မာနိုင်ငံတိုးတက်ရေးသူစဉ်းစားမိတာလေးကိုရေးလာပါတယ
်စဉ်းစားမိတာလေးတခုကမြန်မာနိုင်ငံကတက်ဆိုင်သူအားလုံးကို BOA ရဲ့ပြည်သူပေးစာကဏ္ဍကတစ်ဆင့်ရင်ဖွင့်ခြင်းလို့ပါလက်ရှိစစ်တပ်သုံးနေတဲ့ငွေတွေရဲ့ပြည်သူတွေရဲ့စုပေါင်းပြီး PDF ကိုထောက်ပံ့တဲ့ငွေတွေရဲ့တော်လာရေးအတွက် project အမျိုးမျိုးကရတဲ့ငွေတွေရဲ့ကိုစီရေးအခြေခံလူရန်းစာအိုးအိမ်မဲ့ဖြည့်ရေးမှမတုံးပဲအနာကတ်လူငယ်မျိုးဆက်တွေရဲ့ပညာရေးမှသာအသုံးပြုလိုက်ရင်အန်ဒီတော်ဆန်းစုကြည်ပြောခဲ့သလိုစင်ကာပူကို10နှစ်အတွင်းမကျော်နိုင်ရင်တော့နောက်နှစ်90အတွင်းတန်းတူရင်းပေါင်းတန်းနိုင်လိမ့်မယ်လို့ယုံကြည်ပါတယ်တက်ဆိုင်သူအားလုံးအမြင့်မှန်ရသင့်ကြပါပြီတချိန်ကတတရားနှစ်တက္ကသိုလ်ကျောင်းသားအခုလက်ရှိတော့စင်ကာပူဆောက်လုပ်ရေးကလုတ်သမားတူကမေတ္တာရက်ခံအပ်ပါတယ
်။ဟုတ်ကဲ့ပညာရေးတစ်ခုတည်းမဟုတ်ဘဲနဲ့အဖက်ဖက်ကလိုအပ်ချက်ရှိနေတာကဒီသောရရှင်ရဲ့အလုတ်ကတက်တည်ပြနေတယ်လို့ပါပဲနော်။မြန်မာနိုင်ငံတွင်းမှာအလုတ်ကန်ခွင့်ရေးမရှိရမလို့သူ့လိုမျိုးနိုင်ငံရဲ့ခြားထွက်နိုင်တဲ့သူတွေကလည်းနိုင်ငံခြားသွားပြီးတော့အလုတ်လုတ်ကြရတာမလို့လူအရင်းမြေရိုးဖိတ်ဆုံးရှုံးမှုကမြန်မာပြည်မှာအထူးနှင်းနာကြီးတဲ့အချက်ဖြစ်တယ်လို့ပညာရှင်တွေထောက်ပြပြောဆိုနေကြတာဖြစ်ပါတယ်။ရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်။ခုနပြောသွားသလိုပဲဒီမြန်မာနိုင်ငံကနေပြီးတော့နိုင်ငံသားကိုလူရင်းမြစ်ရုပ်ဖိတ်ဆုံးရှုံးမှုတစ်ခုဖြစ်နေဒီသောရရှင်မျိုးမင်းဆိုတဲ့သောရရှင်မလေးရှားမှာအလုပ်လုပ်နေပါတယ်ဆိုပြီးတော့အခုလိုစာရေးလာတာပါ
။ကျွန်တော်ကလက်ရှိမလေးရှားမှာ UN နဲ့နေတာပါ။အ
အဖေမိမနဲ့နှစ်နှစ်ကျော်သမီးလေးကတော့မြန်မာပြည်မှာပေါ့မြန်မာပြည်ကတိုက်ပွဲတွေကြောင့်စိုးရိမ်နေရပါတယ်ဒါပေမဲ့လည်းနေဖို့ကအခက်အခဲဖြစ်လုံးလို့အဆင်မပြေပါဘူးမလေးရှားမှာလည်းအလုပ်ကအဆင်မပြေပါဘူးတတိယနိုင်ငံကိုမြန်မြန်လေးထွက်ချင်ပါတယ်ယူအန်ရုံးကိုစာပို့ပေးမယ်လဲထူးခြားမှုမရှိသေးလို့ပါဘလို့စူးစမ်းရမလဲဆိုတာလမ်းပြပေးပါလားလေးစားစွာနဲ့အကူအညီအကြံဉာဏ်တောင်းခံအပ်ပါတယ် VOA ခင်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကဒီဒုက္ခတဲ့ဖြစ်နေနိုင်ငံတတိယနိုင်ငံထွက်ဖို့အတွက်ရှောက်လွာတင်ထားပုံရပါတယ်เนาะလမ်းပြပေးပါလားဆိုလို့ကျမတို့ view သတင်းဌာနကသတင်းဌာနပဲဖြစ်တဲ့အတွက်ကြောင့်မလို့လမ်းပြဖို့အတွက်ကောဒီနီးလန်းနေနဲ့ပတ်သက်ပြီးတော့လည်းကျမတို့မတိကြောင်ပြောချင်ပါတယ်ရှင်အဲ့ဒီမလေးရှားတို့ထိုင်းတို့မှာကအလို့သမားတွေကိုအကူအညီပေးနေတဲ့အဖွဲ့အစည်းတွေရှိပါတယ်သူတို့နဲ့ဆက်သွယ်ပြီးတော့အကြံဉာဏ်တောင်းခံကြည့်ပါလို့ပဲပြောချင်ပါတယ်เนาะသောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်နော
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်ရေးမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ရေးမြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မိုင်းမဘေးစာကဏ္ဍကိုမအေးသနာကြောကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ပိုလန်နိုင်ငံကကတ်လစ်ဖျားရှိခိုးကြောင်းတစ်ခုမှာ AI ဉာဏ်ရည်တုနည်းပညာကိုအသုံးပြီးလာရောက်သူတွေနဲ့ယုံကြည်သူတွေရဲ့မိကွန်းတွေကို AI ကဖြည့်ပေးနေပါတယ်။စပိန်နိုင်ငံမဒရစ်မြို့တော်မှာတော့ရာဘာဘဲရုပ်လေးတွေနဲ့အလှဆင်စီချဲထားတဲ့ဖျားရှိခိုးကြောင်းတစ်ခုမှာဇုံတွဲတွဲလက်ထပ်ခဲ့ပါတယ်။သူဒီလိုကဘာတလောကဒီထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မမများသတင်းအောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ပိုလန်နိုင်ငံကကက်သလစ်ဖျားရှိခိုးကြောင်းတစ်ခုမှာ AI ဉာဏ်ရည်တုနည်းပညာအသုံးပြုပြီးလာရောက်သူတွေနဲ့ယုံကြည်သူတွေရဲ့မိခွန်းတွေကို AI ကဖြည့်ပေးနေပါတယ်။ညှမွေးဖောင်တိန်၊မှင်နဲ့တည်ဖုံးနဲ့စောက်ထူကြီးတွေကိုပဲတစ်ချိန်လုံးသုံးနေပြီးတော့နည်းပညာခင်မှာနောက်ကျမကြံခဲ့စေဖို့အခုလို AI နည်းပညာကိုသုံးပြီးဖျားရှိခိုးကြောင်းဆောက်လုပ်ခဲ့တယ်လို့ဒီဖျားကြောင်းကဖုံးတော်ကြီး Radek Rakowski ကပြောပါတယ်။မူလတော့ကတော့ထုံးစံတိုင်းရိုးရာဖျားရှိခိုးကြောင်းတစ်ခုစောက်ဖို့စဉ်းစားခဲ့ပေမယ့်နောက်ပိုင်းမှာစိတ်ပြောင်းသွားပြီးတော့ဖိုးစနမျိုးအနောက်ဘက်ကလူနေထိုင်ရာအဆောက်အဦတစ်ခုရဲ့မြင်းညီတက်မှာကော်ဖီဆိုင်တစ်ခုနဲ့တူတဲ့ဖျားကြောင်းကိုဖန်တီးခဲ့တာပါဒီဖျားကြောင်းဝင်ဖို့အတွက်စမတ်ဖုန်းနဲ့သုံးတဲ့ app ကိုသုံးရမှာဖြစ်ပြီးတော့တကားဖွင့်တာမိဖွင့်တာနဲ့ကော်ဖီတောက်ဖို့ကော်ဖီဆက်သုံးဖို့အတွက်လည်း app နဲ့သုံးရမှာပါအတောင်မထားနိုင်တဲ့ AI ဉာဏ်ရည်တုစနစ်ကိုမီးဖို့အတွက်ခလုတ်နီလေးတစ်ခုထားပေးထားပြီးတော့အကူအညီပေးသူရဲ့လမ်းညွှန်မှုအတိုင်းမီးမြန်းနိုင်ပါတယ်။မိခွန်းတွေအတွက် AI က5စက္ကန့်ကနေ10စက္ကန့်အချိန်ယူမှာဖြစ်ပြီးခက်ခဲတဲ့မိခွန်းတွေအတွက်ဒီထက်အချိန်နည်းနည်းပိုယူမှာဖြစ်ပါတယ်။ OpenAI ကုမ္ပဏီကတီထွင်တဲ့
ChatGPT နဲ့မတူတဲ့အချက်ကတော့ဒီ AI ဟာလက်ရှိအင်တာနက်ပေါ်မှာရတဲ့သတင်းစာစာအုပ်တွေနဲ့လေ့ကျင့်ထားတဲ့အပြင်တမချန်းစာနဲ့ကက်သလစ်အသင်းတော်ကျင့်ဝတ်တွေကိုပါလေ့လာထားပါတယ်။ဒီတွက်လည်းဖုန်းတော်ကြီးတွေအစဉ်သင့်ဖြေနိုင်တဲ့မိခွန်းတွေကိုဖြေနိုင်မှာဖြစ်ပြီးတော့အချက်လက်ကိုအခြေခံပြီးလူတွေကိုဆွဲဆောင်ဖို့ရည်ရွယ်တယ်လို့ဖုန်းတော်ကြီးရာကော့စကီကပြောပါတယ်ရှင
်။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာတော့ရာဘာဘဲရုပ်လေးတွေနဲ့အလှဆင်စီချဲထားတဲ့ဖျားရှင်ခိုးကြောင်တစ်ခုမှာဇုံတွဲတွဲလက်ထပ်ခဲ့ပါတယ်။သူတို့ရဲ့ချစ်ချင်းကိုပြဖို့အတွက်ရာဘာဘဲရုပ်လေးတွေပုံစံပါတဲ့လက်ထက်လက်ဆုပ်ကိုလည်းဝတ်ဆင်ပေးခဲ့ပါတယ်။ဒီဖျားเจ้าဟာပါတီကန်နိုလို့စပိန်ဘာသာနဲ့ခေါ်ဆိုပြီးကက်သလစ်ခရစ်ယာန်တွေရဲ့ဂိုင်းချုပ်ဖုံးတော်ကြီးပုံရံအမင်းကြီးနေထိုင်တဲ့ဗာတီကန်မြို့တော်နဲ့ဘဲကိုစပိန်ဘာသာနဲ့ပေါင်းဆက်ခေါ်ဆိုထားတာပါ။လဘာဘီရဲကွက်အတွင်းမှာဟာသပညာရှင်လီယိုဘက်စီကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့သူတို့ဟာအပတ်စဉ်စုဝေးကြပါတယ်။2012ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့ပစ္စည်းအသေးလေးတွေကိုတံမိုးထားဖို့နဲ့စတင်ခဲ့တာဖြစ်ပြီးဆိုရှယ်မီဒီယာလူမှုကွန်ရက်တွေရဲ့ကျေးဇူးကြောင့်ဒီဖျားရှိခိုးကြောင်ကိုလူသိများလာခဲ့တာပါတနင်္ဂနွေနေ့ဆိုရင်စူဝေးပွဲ3ကလုပ်ပေမဲ့လည်းထိုင်းစရာနေရာတော်မရတာများပါတယ်တခါစူဝေးရင်တနအီကြာပြီးတော့ဟာသပညာရှင်ဘက်စီဟာလက်ရှိကဘာပေါ်ကအဖြစ်ပြက်တွေကိုဘဲအော်တဲ့အတန်နဲ့ရောပြီးသူ့ရဲ့ပရိသတ်ကိုဖျော်ဖြေပါတယ်အခုလိုဖျော်ဖြေမှုဟာပျော်စရာကောင်းတာကြောင့်လူတိုင်းလာကြည့်ကြဖို့တက်ရောက်သူတဦးဖြစ်တဲ့စူဇန်နာပတ်စတာကဖိတ်ခေါ်ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံအနောက်မြောက်ပိုင်းကရင်တယ်မြို့လေးရအိမ်တစ်ခုမှာခရစ်စမတ်တစ်ပင်နေနဲ့အပြည့်အလှဆင်ရင်ပြီးတော့တစ်ပင်အများဆုံးတနေရာထဲမှာထည့်နိုင်တဲ့အိမ်ဖြစ်ကမ္ဘာစံချိန်ချိုးလိုက်ပါတယ်ဂျီရိုမင်းမိသားစုအိမ်မှာခရစ်စမတ်တစ်ပင်ပေါင်း605ပင်ကိုအလှဆင်ထားပြီးတော့ကမ္ဘာစံချိန်ချိုးလိုက်တာလို့ဂျာမနီစံချိန် Institute အဖွဲ့ကအတည်ပြုပေးပါတယ်မီလုံးပေါင်း9,000ခရစ်မတ်အလှဆင်ရုပ်ကလေးပေါင်း132,000နဲ့ဆင်ထားတဲ့အတွေ့အယောင်ဆုံးတောက်ပါနေပါတယ်အခုလိုခရစ်မတ်တစ်ပင်နဲ့အလှဆင်ရတာဟာသူ့အတွက်အနားယူအပန်းပြေစေပြီးတော့ဒီလိုလုပ်ရတာကိုနှစ်သက်တယ်လို့ Writer သတင်းဌာနကို Thomas Jerome ကပြောပါတယ်အင်တာနက်ရေချိုးခန်းတွေပါအပြည့်တစ်ပင်တွေဖြည့်ပြီးတော့အလှဆင်ထားပေမဲ့သူတို့အိတ်ခန်းနဲ့သမီးဖြစ်သူရဲ့အခန်းမှာတော့ဆင်ရင်ထားတာမရှိပါဘူးအိမ်နီးရအမိုးနဲ့တောင်းနေရာတိုင်းမှာတစ်ပင်တွေထည့်ထားပြီးပြီးခဲ့တဲ့နှစ်တွေကလည်းသူတို့အိမ်မှာကမ္ဘာစံချိန်6ခါချိုးခဲ့ပါတယ်2019ခုနှစ်ကနေ2022ခုနှစ်အထိ5ချိန်နဲ့2023ခုနှစ်မှာတစ်ချိန်စံချိန်တင်ခဲ့တာပါပြီးခဲ့တဲ့နှစ်ကတော့အပင်ပေါင်း955ပင်နဲ့စံချိန်ချိုးထားခဲ့ပြီးတော့ဒီနှစ်မှာတော့ဘာဆက်လုပ်နိုင်သေးလဲဆိုတာကြည့်ပြီး605ပင်နဲ့စံချိန်အစ်စ်တင်လိုက်ပါတယ်အပင်တွေအားလုံးမီးအလှထွန်းလိုက်တဲ့အချိန်မှအလှဆုံးပါပဲလို့ဇနီးဖြစ်သူဆူဇန်ဂျီရိုမင်းကပြောပါတယ်ရှင
်ထူးခြားဆန်းများသတင်းများအစီအစဉ်ကိုကိုငိမ့်ညံနဲ့မမစစင်အောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်းကတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
စီရီးယားနိုင်ငံမှာရုတ်တရက်ထိုးစစ်ဆင်ခဲ့တဲ့သဘုံတွေဒီနေ့ပဲဒမက်စကတ်မြို့ကိုထိန်းချုပ်လိုက်ရတာကအစိုးရအုပ်ချုပ်မှုလည်းပြိုလဲသွားပါတယ်။နှစ်ပေါင်း50ကြာသမ္မတဘာရှာအာဆတ်မိသားစုအုပ်ချုပ်မှုဆုံးသက်သွားတဲ့အတွက်လူတွေလည်းလမ်းပေါ်ထွက်အောင်ပွဲခံခဲ့ကြတာပါ။သဘုံတွေမြို့ကိုစတင်ဝင်ရောက်လာတဲ့အချိန်မှာပဲသမ္မတအာဆတ်တိုက်ပြည်ကထွက်ခွာသွားပြီလို့စီရီးယားစစ်ပွဲစောင့်ကြည့်အကဲခတ်ဖွဲ့အကြီးအကဲကလည်းပြောဆိုခဲ့ပါတယ်။ယူကရိန်းမှာအမြန်ဆုံးပြစ်ခတ်ရဆဲကြဖို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကယူကရိန်းနဲ့ပြည်သူ့သမ္မတနဲ့ပါရီမြို့တော်မှာတွေ့ဆုံပြီးဒီကနေ့မှာပဲတိုက်တွန်းလိုက်ပါတယ်။ရပောင်းတစ်ထောင်ကျော်စစ်ပွဲရဆိုင်ရေးယူကရိန်းကညှိနှိုင်းမှုလိုလားတယ်လို့လည်းသူ့ကိုယ်ပိုင် Truth လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။အခိုင်ပြင်းတဲ့မြောက်ပိုင်းမောင်တော်မြို့နယ်မှာရှိတဲ့စစ်ကောင်စီစခန်းတွေအားလုံးကိုထိန်းချုပ်လိုက်ပြီလို့အာကတ်တော်အေအဖွဲ့ကဒီနေ့ပဲကြေညာပါတယ်။နောက်ဆုံးကျန်နေတဲ့နေကြားဆောင်ရဲတပ်ဖွဲ့စခန်းကိုတနင်္ဂနွေနေ့အစောပိုင်းမှာတိုက်ခိုက်သိမ်းပိတ်လိုက်ပြီးနောက်ဆက်တွဲရှင်းလင်းနေတယ်လို့လည်းအေးဖွဲ့ကကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်လွင်ကိုကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကကိုစန်းကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်းနဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ19 kHz 5953ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလမီတာ190 kHz 1505တို့ကနေတန်လွင်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of